Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ29ရက်တောက်ကြမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းစစ်ရေးအကူအညီပေးရေးဥပဒေကြောင့်အမေရိကန်အောက်လွှတ်တော်မှမဲခွဲနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနဲ့သူစကားပြောခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။အမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေဆွေးနွေးပွဲပြန်ဆနိုင်ဖို့အစီအစဉ်နေကြအချိန်မှာပဲအစ္စရေးရဲ့ရာဖာမြို့စစ်ဆင်ရေးဆိုင်ငံ့ထားပါတယ်။အင်ဒိုနီးရှားကမ်းခြေကိုရောက်လာတဲ့နောက်ဆုံးအသက်ရိုဟင်ဂျာဒုက္ခသည်တွေကိုဒေသခံတွေကမောင်းထိုးတာကြောင့်သူတို့ကိုယာယီနေရတဲ့ခုရွှေ့ပြောင်းခဲ့ရပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ရခိုင်ဒေသတိုက်ပွဲနေရာတွေမှာနေအိမ်တွေဖောက်ထွင်းခံနေရတဲ့အခြေအနေအရင်တွေကလက်နက်ကြီးကျလို့မီးလောင်နေတဲ့မွန်ကီရဲ့နယ်စပ်ကဓမ္မတကျေးရွာထပ်မံတိုက်ခိုက်ခံရတဲ့သတင်းပေးပို့ချက်တွေပြင်နိုင်ငံတကာသတင်းစောင်းမားတွေကိုလည်းတင်ဆက်ဖို့ရှိပါတယ်ခင်ဗျ။နောက်ပတ်စစ်အစီအစဉ်တွေမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျ။အခုရင်ဆုံးတော့ဒီကနေ့မနေ့ထက်တဲ့အောင်သတင်းတွေကိုဦးတမောင်တန်းကပြောပြပေးပါဦးခင်ဗျာ။
ယူကရိန်းစစ်ရေးအကူပေးရေးဥတွေကြောင့်အောက်လွှတ်တော်မှမဲခွဲဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့စကားပြောခဲ့တဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောပါဗျာ။အမေရိကန်အောက်လွှတ်တော်မှယူကရိန်းအကူပေးရေးဥတွေကြဖို့ကအလွန်ကိုအရေးကြီးလာပါတယ်။အောက်လွှတ်တော်အမတ်တွေကြမှာဘလို့ဆက်လုပ်မလဲဆိုတာနဲ့ပတ်သက်လို့ဘတူတဲ့အမြင်တွေရှိနေတာကိုကျွန်တော်တို့အသိမှတ်ပြုပါတယ်။ဒါပေမဲ့ယူကရိန်းအကူပေးရေးကိစ္စကိုညီညွတ်ရေးအကြောင်းချက်ဖြစ်စဉ်းစားဖို့ကတော့ချက်ဖြစ်ပါတယ်လို့လူမှုမီဒီယာ X ပေါ်မှာကြေညာပြတဲ့နေ့ကရေးသားခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလုံခြုံရေးနဲ့ပတ်သက်လို့အားမရတာကြောင့်အစ္စရေးထိုင်းဝမ်ယူကရိန်းအကူအညီပေးရေးလုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစ်ခုလုံးကိုအောက်လွှတ်တော်ကမဲမခွဲသေးပဲဆိုင်းငံ့ထားခဲ့တာပါရုရှားရဲ့ယူကရိန်းစစ်ဆင်ရာရေးမြစ်တွေကိုဖျက်တောက်ရေးလဲသူတို့နှစ်ယောက်ဆွေးနွေးခဲ့ကြတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်ရုရှားတပ်တွေက drone 28စင်းဒုံးကျည်5စင်းနဲ့ညကတိုက်ခိုက်ခဲ့ပြီး drone 26စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကကြားသပရင်းတွေကပြောပါတယ်အစ္စရေးရာဖာမြို့မြေပြင်စစ်ဆေးကိုခဏဆိုင်းငံ့ထားပြီးအစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့ဆွေးနွေးပွဲကိုပြန်လည်စီစဉ်နေတယ်လို့အင်ဂျီရောကပြောကြားပါတယ်။အနည်းဆုံးအဲ့ဒီအစည်းအဝေးအပြီးချစ်စစ်မစင်ဘူးလို့အမေရိကန်အစိုးရကမျှော်လင့်တဲ့အကြောင်းအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကကြားသာပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်အစ္စရေးအစည်းအဝေးရက်ကိုတော့မတတ်မရသေးပါဘူးလို့သူကဆိုပါတယ်။အမေရိကန်ကဗီတိုမသုံးတာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှဂါဇာစစ်အပြစ်ခံရစဲရေးဆုံးဖြတ်ချက်ကျသွားပြီးတဲ့နောက်အစိုးရကိုယ်စားလှယ်အဖွဲ့ဝါရှင်တန်ကိုဆေလွတ်မှာကိုအစ္စရေးဝန်ကြီးချုပ်နေသန်ယာဟုကပယ်ဖျက်ခဲ့တာပါဒါပေမဲ့ဒီအစည်းအဝေးကိုလုပ်ဖို့အစ္စရေးဝန်ကြီးချုပ်နေသန်ယာဟုကသဘောတူကြောင်းအင်ဂျီရောကဗိုလ်ဒူးနေကပြောကြပါတယ်ဂါဇာတောင်ပိုင်းအင်ဂျင်နယ်ဆက်ကရာဖာမြို့မှာစစ်ပြေးဒုက္ခသည်တွေပအဝင်ပါလက်စတိုင်းတိတက်သမလေးသန်းနေထိုင်နေကြတာပါရာဖာတိုက်မဲ့အစီအစဉ်ကိုဆွတ်လို့ပို့အမေရိကန်ကအစ္စရေးကိုတိုက်တွန်းနေပြီး6လကြာဂါဇာစစ်ပွဲကြိုက်တွေတိုက်ခိုက်ပုံနဲ့ပတ်သက်လို့အမေရိကန်နဲ့အစ္စရေးကြားမှာသဘောကွဲကြတာဖြစ်ပါတယ်။တောင်ကြနေ့မှာကြားအောင်မဲ့ရိုးရာအစ္စရေးပွဲတော်ထုံးစံရအမျိုးသမီးအချင်းသူ12ယောက်ရဲ့ခြေထောက်ကိုပုတ်ရဟန်းမင်းကြီးကကြာတာပရင်းနေမှာဆေးကြောနှမ်းခဲ့ပါတယ်။ပုတ်ရဟန်းမင်းကြီးဟာရောမမျိုးစင်ကြီးဘုံကရဘီဘီယာအချင်းထောင်ကိုသွားရောက်ပြီးအချင်းစခန်းရဲ့အမျိုးသမီးထောင်ဘက်မှာစာတာပရင်းတွေကဝိပုစုတောင်းပွဲတရားကိုကျင်းပခဲ့တာပါအမျိုးသမီးအချင်းထောင်မှာအချင်းသူ380လောက်ရှိနေခဲ့ပါတယ်ဒီဝိပုစုတောင်းပွဲကိုအချင်းသူအချင်းသားတွေအဆောင်တွေထောင်မုံကြီးတွေနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်လောကတိုင်းအတက်မီမှာနောက်ဆုံးညစာစားပွဲအဖြစ်တမန်တော်ဆက်ညောက်ကိုသခင်ယေရှုကနှိတ်ချစိတ်ထားပြသခဲ့တာကိုအထိမ့်ပတ်ဖြစ်အစ္စရာပွဲတော်မှာဆက်လက်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ခြေထောက်ဆေးကြောပေးတဲ့အခမ်းအနားကိုဖျားကြောင်းပြင်ပမှာစတင်လှုပ်ဆောင်ခဲ့တာကတော့ပုပ်ယဟန်မင်းကြီးဖရန်စစ်ကပထမဦးဆုံးဖြစ်ပါတယ်။အချင်းတော်တွေဘိုးဘွားရိပ်သားတွေနာတာရှိဆေးုံတွေမှာပုပ်ယဟန်မင်းကြီးကအခုလိုလှုပ်နေရှိခဲ့ပါတယ်။အဂျီတီနာနိုင်ငံဘူနိုစ်အေရီမြို့မှာဂိုင်းချုပ်ဆရာတော်ဖြစ်ကလေးကဒီလိုအခမ်းအနားကိုပုံရံမင်းကြီးကလှုပ်ဆောင်ခဲ့တာဖြစ်ပါတယ
်။ VOA အမေရိက
can then Menepen Mawala Sisinigo, Mene Chownaigani Kunanaiti, Lightometer Donzen, Kilohertz, Goton Dongane, Goton Shetonya, Lightometer Lizeko, Kilohertz, Choutinga Donya, Patamanaiwama, Lina Mita Diagoze, Kilohertz, Tinga Kungarugani, the Torin Binaisha.
ကျွန်တော်နဲ့သတင်းတွေကိုဗီအိုရုပ်သံကဆက်လက်ကြည့်ညာနေပါတယ်။အင်ဒိုနီးရှားရဲ့အနောက်ဘက်ဆုံကမ်းခြေကိုရောက်လာခိုလုံနေကြတဲ့ရိုဟင်ဂျာတွေကိုသူတို့ယာယီခွန်အားရနေရာကနေရွှေ့ပြောင်းပေးခဲ့ရတယ်လို့ကလပ်တပ်ကဒုက္ခသည်များဆိုင်ရာဌာနကဗိုလ်တုနေ့ကပြောပါတယ်။ယာယီစခန်းတွေကနေကားနဲ့ဆမ်နယ်လောက်သွားရတဲ့ဒေသန္တရအုပ်ချုပ်ရေးမှုယုံနောက်ဖက်ကဝင်းတဲ့ကိုရွှေ့ပြောင်း ဒီကိုရောစခန်းရောက်ပြီးသူတွေကိုဒေသခံတွေကပြန်ပြီးမောင်းထုတ်လာကြပါတယ်အရင်ပတ်ကြာတာပရိနေတော့ကပေါ့နေတဲ့နေဖို့ကနေရင်းကြဒုက္ခတဲ့60ကိုရောက်ကိုအားထားပိုင်းတွေကကဲတင်ခဲ့ကြပါတယ်တခြားချောက်ကိုတော့ဒီရင်တရက်ကတငါတွေကကဲတင်ခဲ့ကြတာပါလေမမောက်ခင်ကလူတရက်50လောက်ရှိပါတယ်လို့အကဲခန်းသူတွေကပြောကြပါတယ်သူတို့ကိုချက်ချင်းဒီအဆောက်အုံဟောင်းထဲမှာထားခဲ့ပေမဲ့ဒေသခံတွေကအင်္ဂါနေ့ တောင်တယောက်ပင်လယ်မှာဖိလစ်ပိုင်သမောစင်းကိုတရုတ်ကတိုက်ခိုက်တာဟာအန်ရဲ့ကြီးမားလာတယ်လို့ဖိလစ်ပိုင်အုပ်တပ္ပရဖာဒီနာမာကုစ်ကဆိုလိုက်ပြီးပြန်လဲတုံ့ပြန်မယ်လို့လည်းကြားသားပရင်းကပြောလိုက်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ကဘယ်တိုင်းပြည်နယ်မှာပဋိပက္ခမဖြစ်လို့ပါဘူးလို့လည်းတပ္ပရကဆိုပါတယ်။တရုတ်ကနေစောင့်တက်တွေကဖိလစ်ပိုင်သမောကိုစနေနေ့ကရေပိုက်တွင်နဲ့ပက်ခဲ X ပါရေးခဲ့ပါတယ်။နိုင်ငံဒူဘိုင်ကိုပိုင်အငြင်းပွားနေတဲ့နေရာမှာအခုဖြစ်ရဖြစ်ခဲ့တာပါ။အမေရိကန်ကတရုတ်ကမ်းခြေစောက်တိုက်လောက်ရကိုရှုတ်ချလိုက်ပြီးဖိလစ်ပိုင်နဲ့ချုပ်ဆိုခဲ့တဲ့1952ခုနှစ်နိုင်ငံကာကွယ်ရေးစာချုပ်ကိုရည်ညွှန်းလိုက်ပါတယ်။ဒီစာချုပ်အရဖိလစ်ပိုင်နိုင်ငံအတိုက်ခံရရင်အမေရိကန်စစ်တပ်ကဖိလစ်ပိုင်ကိုကူညီရမယ်လို့သဘောထားပါတယ်။ရန်စရာကအကောင့်ထက်အဆိုးကိုဖြစ်စေပြီးမန်ဂျာထောက်ခံမှုကလည်းဘယ်ကိုမှရောက်မှာမဟုတ်ပါဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတယ်။ဝူဂျင်းကတော့ဂျာတာပလေးတွေကပြောလိုက်ပါတယ်။ဘွားကြီးကဆက်ကြဖို့လိုနေတာပါအဆက်ဖြတ်ကြဖို့မဟုတ်ပါဘူးလို့နောက်ဖြစ်လာမဲ့တရုတ်နိုင်ငံရဲ့ဝန်ကြီးလို့ယူဆကြတဲ့အကြီးရန်တပ်မလျူချင်းချောင်က၄ရက်ကြာစင်ကာပူခီးမှာပြောလိုက်ပါတယ်။လျူဟာတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဌာနအကြီးအကဲဖြစ်ပြီးဝန်ကြီးချုပ်လီရှင်လွန်းဒုတိယဝန်ကြီးချုပ် Lawrence Wong နဲ့တွေ့ဆုံဖို့စင်ကာပူမှာရောက်ရှိနေတာပါလက်ရှိပဋိပက္ခတွေများလာတဲ့အခြေအနေမှာထိတွေ့ဆက်ဆံတဲ့ရည်ကျေးမှုကိုကမ္ဘာကလိုအပ်နေတာဖြစ်ပြီးတိုက်ခိုက်ကြတဲ့ရည်ကျေးမှုမဟုတ်ဘူးလို့အနာဂတ်တရုတ်ဆွေးနွေးပွဲအခမ်းအနားမှာမင်းကွန်ပြောကြားရင်းပုံလူနေ့ကပြောကြားသွားခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ဆက်ဆံရေးကိုဆွေးနွေးရမှာတော့တရုတ်ကိုထိတ်ချုပ်ဖိနှိပ်ထားလို့ကျင်တဲ့မူဝါဒကိုအမေရိကန်မစွန့်သေးဘူးလို့သူကဆိုပါတယ်တနိုင်ငံနဲ့တနိုင်ငံခီးသွားကြရမှာနိုင်ငံသားတွေအနေနဲ့ရက်30ဗီဇာမလိုတဲ့သဘောတူညီချက်ကိုလည်းဒီခီးစဉ်အတွင်းမှာတရုတ်နဲ့စင်ကာပူတို့ကြေညာခဲ့ပါတယ်။ကွန်ဆယ်ရဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးကိုဆက်လက်တိုးချဲ့ချဖို့ Mr. Liu နဲ့ဝန်ကြီးချုပ် Lee တို့ထပ်မံပြောကြားခဲ့တယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
တောက်ကြမနဲ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်းကကြီးညာပေးခဲ့တာပါဗျာအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုနေပါတယ်ဗျာအခုတော့သတင်းပေးပို့ချက်ဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ရခိုင်ဘက်ကအခြေအနေနဲ့စပါမယ်ဗျာရခိုင်ပြည်နယ်တိုက်ပွဲတွေဖြစ်နေတဲ့မြို့နယ်တွေနဲ့အေအေသိမ့်ပိုက်ထားတဲ့မြို့နယ်တွေမှာဒေသခံနေအိမ်တွေဖောက်ထွင်းခံရတာနေပစ္စည်းခိုးယူခံရတယ်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူဖြစ်စဉ်တွေလည်းမြန်မာနိုင်ငံအတွင်းတခြားတိုင်းနဲ့ပြည်နယ်တွေကတိုက်ပွဲဖြစ်ရာဒေသတွေမှာတွေ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ခင်ဗျာ
။ရခိုင်အပါအဝင်မြန်မာနိုင်ငံတွင်းလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့မြို့နယ်ကြေးရွာတွေမှာလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတွေကြောင့်နေအိမ်အများအပြားထိခိုက်ပျက်စီးတာမီးလောင်ဆုံးရှုံးတာတွေရှိနေပါတယ်။ဒီကြားထဲမှာကြံနေတဲ့နေအိမ်တွေဖောက်ထွင်းခံရပြီးနေအိမ်တွေကပျက်စီးခိုးယူခံရတာတွေဖြစ်နေတယ်လို့သိရပါတယ်။ရခိုင်ပြည်နယ်တွင်အေအေတပ်ဖွဲ့သိမ်းပိုက်ထားတဲ့ရသေးတောင်မြို့နယ်မှာဆိုရင်လဲတိုက်ပွဲကြောင့်မြို့ရင်းနေအိမ်တွေတော်တော်များများပျက်စီးသွားကြသလိုမပျက်စီးဘဲကျန်နေတဲ့နေအိမ်တွေမှာဖောက်တွင်းခိုးယူခံရတာတွေရှိတယ်လို့ရသေးတောင်ဒေသခံတို့ကပြောပါတယ်
အာဇိုင်းနာဗောကျွန်တော်မိတ်ဆွေတယောက်ဗောနော်အိမ်မှာကြည့်ထားခဲ့တဲ့ဒီဆိုက်ကယ်တွေဒီဗီတွေနောက်ပြီးတော့ဒီဘာဗောနော်ဘာမှမကြတဲ့ကိုတင်းလေးစလောက်ပြောက်သွားတာတွေပါရှိတယ်နောက်ပြီးတော့ဒီဒီမှာရှိတဲ့ဥစားတွေကျန်ခဲ့တဲ့ကွန်ပျူတာတွေဒါပြောက်သွားတာတွေရှိတယ်ဒါကျွန်တော်မိတ်ဆွေတယောက်တယောက်တည်းမဟုတ်ဘူးဒါမျိုးပေါ်မှာအများကြီးကဒီအောက်ထွင်းခံရတာလို့ကြားနေရတယ်လေ
โอเคကျွန်တော်တို့ကတော့တကယ်လေးစိတ်မကောင်းဘူးယာဒီအနေထားပါလေဆိုမြို့ကလည်းမီးလောက်တာတော်တော်များတယ်ဗျအပြည့်စည်းကတော်တော်များတယ်လက်နေချီချီထိတာတို့ဘာလို့ပေါ့နော်ဒီအဲ့ဒီဂျားထဲမှာကျန်တဲ့ပြည်စည်းတွေကိုပေါက်ထွင်းခိုးဥတာတွေရှိနေတယ်ဆိုတော့ဒါတကယ်လေးစိတ်မကောင်းဖြစ်စရာပဲတကယ်လေးဒီလူမှုစင်တဲ့လို့ရတခုလို့ကျွန်တော်ရှုမိနေပါရေသေးတောင်မြို့နယ်ကိုအေးအေးတပ်ဖွဲ့ကသိမ်းပိုက်ထား
အခုလက်ရှိတော့ဒီသူတို့ဟိုတိုက်ပွဲဖြစ်ခဲ့တဲ့ကဘောတော့ဒီအပြင်ကလူတွေကိုပေးမွင်ဘူးလေပေးမွင်ဘူးသူတို့တွေပဲဟိုစားရတာရှိတယ်ဒါပေမဲ့ဒီကြားလေးကနေပြီးတော့ပစ္စည်းတွေပျောက်တယ်ဆိုတော့အဲ့ဒါကိုပဲပြည်သူတွေကတန်တရားပြတာဒီယူယူလေးနဲ့ပတ်သက်တဲ့လူရှိရဲ့လက်ချက်ဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့တန်တရားဝင်တာတွေပါတယ်ဖြစ်တယ်ပေါ့နော်ဟိုတကယ်တော့ဒီအပြင် ပါတော့မှာတော့ဒီဒါတိုက်ဝဲစတော့ဒီစစ်တပ်ကညိုရေးရောက်လာတာပေါ့နော်အဲ့ဒီကလေးကအိန္ဒိယတော့ဖောက်ထွင်းခံရတာဒီစစ်တပ်ကညိုရေးရောက်လာတာပေါ့နော်ဒီစစ်တပ်ကအိန္ဒိယတို့လိုတာအကုန်ယူရွှေရင်ငွေရအစဖောက်ထွင်းယူတာပေါ့နော်ဒါမျိုးတွေရှိနောက်ပြီးတိုက်ပွဲဖြစ်နေတဲ့စကြကာလာထဲမှာလေဒါ
ဒါခွင့်ရရယူရတူရရှိတာပေါ့နော်ဒါမျိုးတွေဝင်ပြီးတော့အဲ့လိုဖောက်တယ်အဲ့လိုတခုအကိုးတွေရှိတာပေါ့အဲ့လိုဖောက်ပြီးငန်းတွေအင်းတွေအများကြီးရှိပါတယ်နောက်ဒါတိုက်ပွဲပြီးတော့လေကာလာမှာလေဒါပြည်သူတွေကမြို့သေးဝင်လို့ရတဲ့အခြေအနေမရှိသေးဘူးမဝင်ရတဲ့နေသားမှာနှစ်ခိုးဝင်ပြီးတော့အဲ့လိုခိုးယူကြတာတွေရှိတာပေါ့နော်နောက်တစ်ခုကဒါကျွန်တော်ကိုယ်ရင်ကပစ္စည်းတော့ယူမယ်ဆိုပြီးတော့လ
မျိုးကျွန်တော်တို့သိထားရပါလိမ့်ဗျ။
ရခိုင်တပ်တော်အေအေဘက်ကတော့ဒေသခံတွေအနေနဲ့ပစ္စည်းခိုးယူခံရလို့တိုင်ကြားတာတွေရှိလာခဲ့ရင်စီစစ်အရေးယူပေးမယ်လို့ပြီးခဲ့တဲ့လတည်းအေအေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒေသခံတွေအနေနဲ့လက်ရှိမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လမ်းပန်းဆက်သွယ်ရေးနဲ့တယ်လီဖုန်းလိုင်းတွေဖြတ်တောက်ခံရတာကြောင့်အခုလိုနေအိမ်ဖောက်ထွင်းခိုးယူခံရတာတွေကိုတိုင်ကြားဖို့အခက်အခဲရှိနေပြန်တယ်လို့ဆိုပါတယ်။ဒါကြောင့်လဲအေအေတပ်ဖွဲ့အနေနဲ့သိမ်းပိုက်ထားတဲ့နေမြေတွေအတွင်းအခုလိုဖောက်ထွင်းခိုးယူမှုတွေကိုဖမ်းဆီးရေးယူတာတွေလုပ်စေချင်တယ်လို့ပေါတော်နေကန်တူကပြောပါတယ်
။ဟိုကျွန်တော်တို့နားလေပါလေနားလေဆိုတာဒါတိုက်ပွဲကာလပေါ့လေဆွေရီကာလမှာဟိုမအားမလဲပေါ့လေဒါတခိုးဖမ်းဖို့ကိစ္စဒါတွေဆောင်ရွက်နေဖို့လေဟိုသိအားလက်တဲ့အချိန်နေအချိန်နေမပြေးတာလေးရှိမှာပေါ့နော်။ဒါမှမဟုတ်ဒါခိုးပြီးတော့တူတွေကိုဒါဟိုအစဉ်ပြေတဲ့ကာလတစ်ခုမှာပေါ့နော်။ဟိုသိမကြတဲ့အစဉ်ပြေတဲ့ကာလတစ်ခုမှာဟိုဖမ်းဆီးရေးယူတာတွေဒါဒါပြန်ပြီးတော့ခွင့်ရပါပစ္စည်းတွေပြန်ယူလို့ရရင်ပြန်ယူလို့ရတာလေဒါမျိုးတွေလုတ်ပေးဖို့ဟိုလုတ်ပေးစေချင်တာပေါ့နော်ကျွန်တော်ကတော့အဲ့လိုဖြစ်စေချင်ပါလေဗျဟုတ
်လက်ရှိမှာတော့ရခိုင်တပ်တော်အေအေဟာကြောက်တော်မြောက်ဦးမင်းပြမြေပုံပုံကျွန်းပေါတော်ရသေးတောင်ရန်ပြင်းနဲ့ချင်းပြည်နယ်ကပလက်ဝမြို့နယ်တွေကိုလုံးဝထိန်းချုပ်သိမ်းပိုက်ထားတာပါအေအေသိမ်းပိုက်ထားတဲ့မြို့နယ်အားလုံးမှာအခုလိုနေအိမ်ဖောက်တွင်းမှုတွေရှိနေတယ်လို့တိုက်ပွဲတွေဖြစ်နေတဲ့ဘူးသီးတော်မောင်တော်အန်းစားတဲ့မြို့နယ်တွေမှာလည်းဖောက်တွင်းခိုးယူမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့မြန်မာနိုင်ငံတွင်အခြားသောတိုင်းနယ်ပြည်နယ်တချို့မှာလည်းနေအိမ်တွေဖောက်တွင်းခိုးယူခံရတာဖျက်ဆီးခံရတာတွေရှိနေတယ်လို့သက်ဆိုင်ရာဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာပါဗျာအခုတော့မွန်ကရင်နယ်ဆက်ကတိုက်ပွဲသတင်းဆက်ချင်ပါတယ်ဗျာမတ်လ28ရက်နေ့တုန်းကစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးကြီးကြောင်းမွန်ကရင်နယ်ဆက်ကဓမ္မသက်ကြီးရွာမှာနေ300လောက်မီးလောင်ပြကျခဲ့ရပါတယ်။မတ်လ28ရက်နောက်တစ်ရက်မှာလည်းထပ်မံပြစ်ခတ်တိုက်ခိုက်လာတာကြောင့်နောက်ထပ်နေတွင်မီးလောင်ကျွမ်းခဲ့ရတယ်လို့ဒေသခံတဦးသိဆုံးပြီးနောက်ထပ်တဦးလည်းအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာကနေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြပြပါပါခင်ဗျာ။
လက်နက်ကြီးပစ်ခတ်မှုကြောင့်မတ်လ29နေ့ကနေအိမ်300လောက်မီးလောင်ပြာကျခဲ့တဲ့ကြိုက်မျောမြို့နယ်တမဒကျေးရွာမှာမတ်လ28နေ့မှာလဲစစ်တင်မောကနေလက်နက်ကြီးတွေနဲ့ထပ်မံတိုက်ခိုက်လာတာကြောင့်ညနေ9နာရီလောက်ကနေအိမ်တွေထပ်ပြီးတော့မီးလောင်ကျွမ်းခဲ့တယ်လို့မျက်မြင်တွေ့ရှိတဲ့ရွာခံတွေက VOA ကိုပြောပါတယ်လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာကြောင့်ဘသူမှမီးမငိမ့်တန်နိုင်ပဲတရွာလုံးပြာကျသွားနိုင်တယ်လို့ရွာခံတအူကပြောပါတယ
်ငါကပန်းနဲ့ပေါ့နော်ဖလုတ်တော့ကွာ
တင်မောခဲကနေရွာကိုပြစ်ခတ်လာနေတယ်သူတို့ပြစ်ခတ်လို့အိမ်နှလုံးမီးလောင်တယ်ဒီကနေ့လောင်တဲ့အချိန်ကမီးငြိမ်းတက်နိုင်တယ်ငြိမ်းတက်ပြီးမှနောက်တစ်ခါထပ်လာပြစ်တယ်ခုနကထပ်ပြစ်လာလို့မီးထားတော့ထပ်လောင်တယ်အခုမီးလောင်နေတော့မယ်ဘယ်သူမှဝင်ပြီးတော့မီးမငြိမ်းတက်ရဘူးသူတို့တောက်လျှောက်ပြစ်နေလို့ဘယ်သူမှမီးဝင်မငြိမ်းရဘူးတကယ်လို့သူတို့ထပ်ပြစ်လာရင်မီးလည်းငြိမ်းတက်လို့မရဘူးဆိုတော့တရွာလုံးပြာကျသွားနိုင်တယ်ရွာခံတွေကတော့ရှောင်းတဲ့လူကရှောင်းတယ်တချို့ကရွာမှာကြံရှိနေသေးတယ်ဒါပေမဲ့မီးငိမ့်တက်ဖို့ကငိမ့်တက်လို့မရဘူးအနီအနားကရွာမှာလည်းလက်နဲ့ကြီးကြတာရှိတယ်ကော့တက်ရွာတွေအန်ကမင်ရွာတွေမှာလည်းလက်နဲ့ကြီးကြီးကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်မတ်လ28နေ့တုန်းကတော့စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ဓမ္မတရွာကစစ်ပေးရှောင်တို့ဒေဆုံးပြီးနောက်တူအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်မျက်မြင်တွေ့ရှိခဲ့တဲ့ရွာခံတို့က VOA ကိုပြောပါတယ
်ဒါအုပ်မှာအတားအကံကြီးအောင်ငါကတော့ကတည်း
တင်းရှောင်နေတဲ့သူကဒဏ်ရာတယောက်ရတယ်လက်ဒဏ်ရာက10ချက်လောက်ချုပ်လိုက်ရတယ်လက်ဘေးမှာရောဘိုက်မှာရောရှာသွားတာဘိုက်ဒဏ်ရာကပို့ပြီးတော့နာကျင်နေတာမနေ့ကခြေတော့ပြက်ရှာဒဏ်ရာထိထားတဲ့တယောက်ကဆေးအုံရောက်ပြီးတော့တေးသွားတယ်အဲ့ဒီတေးသွားတဲ့တယောက်ကချမ်းမကြံနေတဲ့ဗမာအလုပ်သမားတွေပေါ့ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီတဟာကော့ဘိန်ရဲစခန်းကိုလက်လွတ်ဆုံးရှုံးခါရပြီးတဲ့နောက်အနီးဝန်းကျင်ကိုနေစဉ်ဆိုးသလိုစစ်တင်ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းနဲ့ပါပုံကျဲတက်ခိုက်နေတာလို့ရွာခံတွေကပြောပါတယ
်။အဟာကပေါင်ကြတာတာတာက
အိမ်တွေပါပစ္စည်းမှမကောက်နိုင်ဘူးအကုန်မီးလောင်ပြာကျကုန်တာဘယ်လိုပြောရမလဲခန်းစားချက်မကောင်းဘူးတရွာလုံးအဲ့ဒီလိုဖြစ်နေတယ်ဆိုတော့ရင်ထဲလည်းမကောင်းဘူးအခုနည်းနည်းကျန်နေတဲ့အိမ်တွေထပ်ပြီးတော့ပျက်စီးအောင်မယ်ထင်တယ်သူတို့ကအဲ့လိုအကောင်တိုင်းပေးမနေဘူးမြမစစ်သားတွေကအဲ့ဒီလိုပြောထားတယ်ပြီးတော့လမ်းနေသွားလို့မရဘူးအကုန်လုံးပိတ်ထားတယ်ရွာသားတွေအရန်ဒုက္ခရောက်နေကြတယ်ဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်ကော်ဘိန်ကြီးရွာတဝိုင်းမှာတော်လိုင်းရီပူပေါင်းတပ်တွေလှုပ်ရှားနေပြီးတော့တရနာကြီးရွာတဝိုင်းမှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားပြီးနှစ်ဖက်စီရင်တင်မာနေဆဲဖြစ်တယ်လို့ရွာခံတွေကပြောပါတယ်။ဓမ္မတကြီးရွာတက်ခဲခံရပြီးတဲ့နောက်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်သွားကြပေမဲ့လို့ရွာထဲပိတ်မိနေသူများနဲ့ချီရှိနေပါသေးတယ်။စစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ကန့်သတ်ထားတာကြောင့်ဖြတ်တန်းသွားလာဖို့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။သမတရွာတက်ခဲခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမဟာမိတ်ပူပေါင်းတပ်တွေကော့ဘိန်ရဲစခန်းကိုဝိုင်းရောက်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကသမတကော့ဘိန်ကော့ပေါ့ကော့ကြိုင်ကော့ဝမ်ကော့ဒွန်ကော့ပနောအန်ကစင်နဲ့အနီအနားကျေးရွာတွေကိုနေစဉ်လေကြောင်းရေကြောင်းအသုံးပြုပစ်ခတ်မှုကြောင့်ဘာသာရေးအဆောက်အုံနဲ့နေအိမ်တွေမိလောင်ပျက်စီးပြီးအရက်သားပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်စစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်။နားလောင်ပြပြခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com မှာထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲအလှည့်ပေးကြပါတယ်ဗျာ။ယူကရိန်းချူချော်စစ်ကိုသတင်းလိုက်ကြတဲ့သတင်းသမားတွေပေါ်ရုရှားကပြင်းထန်တဲ့ဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာရုရှားသတင်းတောက်တွေဒါဇင်နဲ့ချီဟာထွက်ပြေးခဲ့ကြပါတယ်။လူကဝေးသွားပေမဲ့ပြင်ပရောက်သတင်းသမားတွေအနေနဲ့စိတ်မချသေးတဲ့အခြေအနေဖြစ်နေပါတယ်။ဘာလင်မြို့ကလီယန်စကော့ပြတဲ့သတင်းနဲ့စတီးဗ်ဘာရာဂိုနာတို့ရဲ့သတင်းဆောင်မကိုအခြေခံပြီးဥတမောင်တန်းကပြောပြပါမယ်ခင်ဗျာ။
ရုရှားဆိုရနဲ့ဝေးအောင်ကက်သရီနာဖိုမီနာဟာနှစ်နှစ်အတွင်းမှာတိုင်းပြည်သုံးပြည်တိုက်ခိုက်ခုနှစ်ခန်းပြောင်းခဲ့ရတာပါဒါပေမဲ့ဝေးတာကြောင့်လုံခြုံပြီးလို့အတိတ်ပဲမရပါဘူးဖော်မီနာကအခုလိုပြောပါတယ
် He's still a hostage in their hands because
ရှင်ကသူတို့လက်ထက်ကတစ္ဆေကံဖြစ်နေတော့မှာပဲ။ဘာကြောင့်လဲဆိုတော့ရှင်ဘဝအဖို့သူတို့ကဩဇာညောင်းနေတယ်လေ။အဲ့ဒီမှာရှင်မရှိတော့ပေမဲ့ရှင်ကိုသူတို့ကအမှုလုပ်တရားစွဲနိုင်ပါတယ
်။ရုရှားဘုံတွေကယူကရိန်းပြည်တော်ခီးပေါ်ကြောက်ရည်ပြီးတဲ့နောက်ကျူးကျော်စစ်သတင်းတွေနဲ့ပတ်သက်လို့ရုရှားကဥပဒေပြဋ္ဌာန်းထောင်နာကြီးကြီးမားမားသတ်မှတ်လာတာကိုဖော်မီနာတွေ့ရပါတယ်။
တစ်ခန်းမှာတစ်လီ6စုံများကတပ်သားကျွန်တော်ဂျီဖရီဒန်ဒန်နီအန်ဒရီဖစ်ဖရိုကင်ကကျူးလွန်ခဲ့ပြီးတဲ့ရာဇဝတ်မှုတွေကိုဝန်ခံပါတယ်။
ဒီသတင်းမှာဖော်မီနိုတင်ပြခဲ့တဲ့သတင်းမှာယူကရိန်းရာသားကိုတတ်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပြနေတာပါအာဏာပိုင်တွေအတွက်တော့ဒီသတင်းဟာရုရှားစစ်တပ်အကြောင်းသတင်းအမှားတွေဖြန့်နှံမှုဖော်မီနိုကိုလိုက်ပါတော့တယ်အပြစ်ရှိရင်ဒီမှာအတွက်ထောင်ဒဏ်10နှစ်ပါပြည်ပမှာနေထိုင်လောက်ကန်ရတဲ့အခါကြုံတွေ့ရတဲ့အခက်ခဲတွေကတခုကတော့အခုလိုဥပဒေကိုင်ချိန်ချောင်းနှောက်ယှက်ခံရတာပါပဲဒီမှာဘယ်မှာနေနေလဲဆိုတော့ကိုဖော်မီနာကလူသိမခံပါဘူးတခြားပြည်ပရောက်သူတွေအလိုက်ခံအနောက်ဆက်ခံရတာမျိုးတွေကိုသူမှသတိထားပြီးနေရပါတယ
် After these 2 years you simply realize
နနေပြည်ရဲ့နောက်ကိုရကိုမြေဆိုတဲ့နေရာဘယ်တိုင်းပြည်ဘယ်နေရာမှာမှမရရှိနိုင်တာကိုရိုးရိုးလေးသတိထားမိလာပါတယ
်ဘာလို့မြို့မှာ JX Fund အဖွဲ့ကပြည်ပရောက်သတင်းသမားတွေကိုပံ့ပိုးပါတယ်တိုင်းပြည်မှာကြောင်ရတဲ့မိသားစုတွေချင်းချောက်နောက်ဆက်ခံရတာအဆုံးဆုံးအစိုက်ခခံရတာဖြစ်ရပြီးကိုဒီအဖွဲ့ကဂျာမနီနဲ့ဥရောပတွားမှာတွေ့ဘူးပါလေရုရှားအစိုးရဘောတန်ရရှိမိတာကိုဒီအဖွဲ့ဥဆောင်ညွှန်ကြားမှုဘန်ဒလော့ဝင်တာဟေဂါကအခုလိုပြောပါတယ
် They don't want them to report anymore they want
to
try
to through ဘာတဲ့မှာဆက်ပြီးမရေးစေချင်သူကိုကြောက်အောင်တုတ်တယ်တိတဲ့အတိုင်းလဲတိုက်ခန်းတဲ့ကိုအတင်းအဓမ္မဝင်တာတို့အစိုက်ခတာတို့နောက်အဲ့တော့ဆောင်ပါမှာပဲအပြင်ကိုတော့ရတာမျိုးတွေဖြစ်လာတယ်ဆိုရင်တဖြည်းဖြည်းနဲ့လူလဲလန့်လာတော့တာပေါ့
ကက်သရီနာအဘရာမိုဗာဟာဘာလို့အခြေဆိုင်ရုရှားဘာသာစကားနဲ့မီဒူးဇာတရင်ရဲ့ဆက်သွယ်ဆက်ဆံရေးအခြေခဲ့ဖြစ်ပါတယ်သူကခုလိုဆိုပါတယ
် It's illusion that
ရုရှားမှာမရှိတာနဲ့လုံးဝလုံးကျုံစိတ်ချပြီးဆိုတာထင်ရမှုတစ်ခုပါပဲ
စိုက်ဘာတိုက်ခိုက်မှုတွေအင်တာနက်ကနေခိုးဝင်မှုစ조사တာတွေသူတို့ရဲ့အင်တာနက်စာမျက်နှာကိုဖျက်ဖို့조사တာတွေကိုလည်းအဘရာမိုဗာတို့ကြုံခဲ့ရပါတယ်အခုလိုသူကဆက်ပြီးပြောပါတယ်
Freedom of information in general
ye bon ya a phin thin lu la khwin na so lo so lo na ni ba de facebook ta ra ri ko le kwin blo lou ma le so ra ba be
di chang ni ne pat de lo voa ga set twe be me ba le ma shi de russia tan yong ga yo russia naing ngan ya yi wun ji thana ga ba a chang ko mina ga do tu shi ga la ko khu de
technically
I live abroad. ဘာလို့ငင်ချာမှာကျမနေနေတာပေါ့။ဒါပေမဲ့စိတ်ပိုင်းအားဆိုရင်တော့ရုရှားနဲ့ယူကရိန်းကြားတနေရာမှာနေနေတာပါ။စစ်မြေပြင်မှာဖြစ်ကောင်းလဲဖြစ်ပါလိမ့်မယ်
။ဒူကတင်ခဲ့တဲ့ခွေးလေးကူပါချောင်ရော2022ခုနှစ်နောက်ပိုင်းသူတင်ပြခဲ့တဲ့ရုရှားကျူးကျော်စစ်တရင်တွေကပိုပြီးကောင်းမဲ့အနာဂတ်အတွက်အကျိုးရှိနိုင်တယ်လို့စိတ်ဖြေတာရပေမဲ့စိတ်ပေါ်တဲ့ရောက်မှုတွေကတော့ရှိနေသေးပါပဲ
။ My feelings of frozen and my life
ကျမခံစားချက်တွေအိတ်ခဲသွားပါပြီကျမရဲ့ဘဝက2022ခုနှစ် February 24မှာရက်သွားတော့အဲ့ဒီအတိုင်းပဲရက်နေတော့တာပ
ါရုရှားစစ်အနေနဲ့သဘောကွဲကြသူတွေပေါ်နောက်ထပ်ထိုးချလာတဲ့အရေးတစ်ခုကတော့အချင်းတောင်ထဲမှာကွယ်လွန်သွားခဲ့တဲ့ရုရှားတိုက်ခိုက်ခံကောင်းဆောင် Alexei Navalny ပါဘနောက်ပဲပေးစားရတာတွေကြီးမားပါစေပူတင်ကိုစက်ချင်ရက်တီခဲ့ကြတဲ့သူတွေအရေးကြီးပုံကို Alexei Navalny ရဲ့ဖြစ်ရပ်ကကြက်တာနေပါလေခင်ဗျာကျွန်တော်တမောင်သားမှာ
နောက်ထပ်နိုင်ငံတကာသတင်းဆောင်ပါတပုတ်တင်ဆက်ဖို့ရှိတာကတော့ယူကရိန်းပြည်သူတွေကခုခံစစ်တွေရမငွေရှာနေကြတဲ့အကြောင်းပါယူကရိန်းစစ်ပွဲနှစ်နှစ်တာကာလအတွင်းယူကရိန်းပြည်သူတွေကသူတို့စစ်တပ်ကိုထောက်ပံ့နိုင်မှုအတွက်ပုံစံအမျိုးမျိုးနဲ့ငွေကြေးရမငွေတွေရှာနေကြပါတယ်စီးပွားရေးအကျပ်တဲတွေရှိနေတဲ့တိုင်အောင်ငွေကြေးထောက်ပံ့မှုတွေကတော့ရော့ကျမသွားသလိုနီလန်တက်တုံးပြီးရမုံငွေရှာဖွေတာတွေဆက်လက်လှုပ်ဆောင်နေကြတဲ့အကြောင်းယူကရိန်းနိုင်ငံခီးဗ်ပြို့တော်ကနေလိုက်စီယာဘတ်လက်စ်ပေးပို့တဲ့သတင်းကိုမက်ခင်ပြူထွေးကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေကိုပြည်ရင်းပြည်ပကမြန်မာတွေဝိုင်းဝန်းကူညီပံ့ပိုးကြတယ်လို့ပဲယူကရိန်းကျူးကျော်စစ်ကိုပြန်လည်ခုခံနေတဲ့ယူကရိန်းစစ်တပ်ကိုယူကရိန်းပြည်သူတွေကလူအားငွေအားအလုံးရင်ပံ့ပိုးကူညီပေးနေကြတာပါယူကရိန်းစစ်တပ်ရဲ့စစ်ရင်တွေအရစစ်ပွဲစတင်ပြီးပထမတစ်နှစ်ခွဲအတွင်းစစ်တပ်အတွက်ပြည်သူတွေရဲ့လူဒဏ်ငွေဟာဒေါ်လာသန်း 2,500 ကျော်ရှိပါတယ်။စစ်ပွဲအကြက်တဲတွေကြုံရတဲ့တိုင်အောင်ယူကရိန်းပြည်သူတွေဟာသူတို့စစ်တပ်ကိုနိုင်တဲ့လောက်အင်အားနဲ့ဆက်လက်ပတ်ပိုးနေကြဆဲပဲလို့လူမှုဗေဒပညာရှင်လည်းဖြစ်ခီးဗ်စစ်ပွဲတပ်ကတူဘာမခါချုပ်လည်းဖြစ်တဲ့တီမိုဖီဘရစ်ကပြောပါတယ်။
Мы бачимо, що українці, не зважаючи на те, що у них, ну, проблеми з фінансами, вони все одно
Сівай п'ятнарі було вешіші, нене танає, нене Україні піду рі гаро, туру сітак го лудан ні жаро ма бе.
လွန်ခဲ့တဲ့နှစ်နဲ့ရုရှားကယူကရိန်းကိုစတင်ကျူးကျော်တဲ့အချိန်တုန်းကဆိုရင်တော့ပြည်သူတွေရဲ့လူဒဏ်ငွေဟာစံချိန်တင်လောက်အောင်များပြားခဲ့ပါတယ်ယူကရိန်းရဘုံငွေအဖွဲ့တစ်ခုဖြစ်တဲ့ Comeback Alive ရဲ့ဒုတိယညွှန်ကြားရေးမှူးအိုလက်ကပန်ကိုကအခုလိုပြောပါဗျ
ဒ
ီကျူးကျော်စင်မစခင်ကျွန်တော်တို့ရန်ပုံငွေအဖွဲ့တက်တန်း၈နှစ်လုံးရှာပွေခဲ့တဲ့ရန်ပုံငွေကယူကရိန်းဖိဖနာငွေတန်း200ပဲရှိခဲ့ပါတယ်ဒါပေမဲ့ယူကရိန်းစစ်ပွဲအစ2022ခုနှစ်မတ်လ2ရက်နေ့မှာတော့တနည်းတည်းကိုဖိဖနာငွေတန်း340ဒီရခဲ့ပါတယ
် Comeback Alive အဖွဲ့ဟာယူကရိန်းစစ်တပ်ကိုကူညီပေးနေတဲ့အကြီးဆုံးရန်ပုံငွေအဖွဲ့ကြီးတွေကတစ်ခုဖြစ်ပါတယ်စစ်ပွဲနှစ်နှစ်ရှိလာတဲ့အချိန်မှာအလူငွေတွေနည်းလာတာမှန်ပေမဲ့လို့လူရမ်းမှုတွေကတော့ဆက်ရှိနေဆဲဖြစ်ပြီးစမ်းသစ်တဲ့နည်းတွေနဲ့ရန်ပုံငွေရှာဖွေလာကြတယ်လို့လည်းကပန်ကိုကပြောပါတယ်ဒါတော့ဟာသစင်ညာရှင် Facebook Jack အစိုးရတယောက်လိုတချင်းဆိုပြီးရန်ပုံငွေရှာနေတာပ
ါ
ကျွန်တော်အစိုးရတယောက်မဟုတ်ပေမဲ့လည်းရန်ပုံငွေရဖို့အခုလိုတချင်းကပါဆိုတာမျိုးလုပ်ခဲ့တာပါ
အချိန်တော်အတွက်အလူငွေများများရချင်တဲ့အတွက်အဆူရောဂရိုဗာဝါရှင်တန်ဂျူနီယာရဲ့ Just the Two of Us ဆိုတဲ့သချင်းကိုအခုလိုကာဗာဆောင်းဆိုဖို့အတွေ့ရခဲ့တာလို့လည်းသူကပြောပါတယ်
potrebna bula antidronova roshnitsya dla
drone re ko pit cha nai ne lanat dwe lo ba de di lanat takhu ga ukraine fifna ngwe 9 thain law kaun ja ba de di ngwe ko myan myan sha nai mu lo ba de di twa takhu ko lou ma ya ma mu instagram lu mu kun ya ma khat myan myan pyan nan bi ta sin pyan share da re myan myan ya aw lo ba de
သူကျန်ကသူမျော်လင့်တာတဲ့ချောင်းကြော်ပြီးနိုင်ပိုင်းတွင်မှာအလူငွေတွေအများပြားရရှိခဲ့ပါတယ်။ဒီလိုပဲတက်ကြွလှုပ်ရှားသူယာရူစလာဗာခရာဗာချန်ကိုကတော့တဦးချင်းအလူငွေနည်းနည်းချင်းနဲ့ရံပုံငွေများလာအောင်လုပ်တဲ့ All for 10ရံပုံငွေလှုပ်ရှားမှုကိုစတင်လှုပ်ဆောင်နေပါတယ်
။ Zona zalashit vid kelkosti groshi yaki u tebe yev tebe ikh mozhe
Ngwe ne nya shi de tu betu ma so lu rain ga Ukraine fifna ngwe 10 lu de so yin da ga ne sin dollar 25 cent phit par de. Di ni ga pamana ma mya bin me pa win ne tu rain ga Ukraine a myan so aw myin bo tu le pa win kun ni ni de so de khan sa jet myu le phit se par de. ဒီလိုအနေချင်းလူရမ်းမှုတွေကနေပဲနေ့စဉ်ယူကရိန်းဖိဖနာဝေးတက်တောင်းရရှိပါတယ်ခုဆိုရင်ယူကရိန်းနေကြာအထူးစီစဉ်ထားတဲ့ digital ဘဏ်တစ်ခုတည်းကိုဒီလိုအလူငွေထည့်ကြတဲ့ဂျားလို့ခေါ်တဲ့ရမ်းမှုငွေစုဆောင်းနည်းကရေးပန်းစားလာပါတယ်လူတွေလွယ်ကူကူပါဝင်ထည့်ဝင်နိုင်တဲ့နည်းဖြစ်တယ်လို့ digital mono bank ဘဏ်ကိုပူးတွဲတည်ထောင်သူ Oleg Gurukovsky ကပြောပါတယ
် Bank ကdosis zruchny instrument yaki dozvolyaye
dija season ga lolo kuku ngwe su nai ne digital su bu ba lu tiao ga naw lu tiao ye ban ne ko ngwe lwe de so yin lwe de pamana ne chin ye ko ban ga kan tat da shi ba de da ba mae ja ga ro ai lo ma hou ba u bdu ma so kan tat hunter ma khan ya be yan mon ngwe pamana mya mya sha nai ne ni ba
စစ်ပွဲနှစ်နှစ်တာကာလအတွင်းရန်ပုံငွေရှာဖွေမှုတွေလည်းပိုးပြီးတော့စနစ်ကျလာတယ်လို့စစ်တပ်ဝန်ဆောင်ကူညီပေးနေသူတွေကပြောပါတယ်။တစ်ဖက်မှာလည်းယူကရိန်းပြည်သူတွေဟာဘယ်လိုစီးပွားရေးပြဿနာတွေပဲကြုံရကြုံရတိုင်းပြည်လွတ်မြောက်ရေးအတွက်စစ်တပ်ကိုဆက်ပြီးထောက်ပံ့ဖို့လိုအပ်နေတာကြောင့်ငွေကြေးလူရန်နာကိုဦးစားပေးအရာတစ်ခုဖြစ်နေဆက်လက်ပါဝင်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်ရှင်
။မတ်ကင်ဘူတွေးတင်ဆက်ခဲ့တာပါခင်ဗျာ။အခုတော့နောက်ထပ်နိုင်ငံတကာသတင်းဆောင်မတစ်ခုနဲ့ဆက်ပါမယ်။ပါကစ္စတန်ရဲ့စီးပွားရေးမြို့တော်ကရာချီကရက်ွက်တစ်ခုဟာလူစိုးကိုင်းတွေအကြမ်းဖက်တဲ့နေရာအဖြစ်ထင်ရှားခဲ့ပြီးမျိုးဆက်လိုက်ခံစားခဲ့ရတဲ့စိတ်ဒဏ်ရာတွေကိုကုစားနိုင်ဖို့အဲဒီကကြောင်းတစ်ကြောင်းဟာအွန်ဆိုက်လှုပ်ဆောင်နေပါတယ်စိတ်ကျန်းမာရေးကိုအရေးပေးတဲ့ဒီ Karen Foundation ကြောင်းဟာကလေးတွေနဲ့အမေတွေကိုစိတ်ခွန်အားပေးမြင့်တင်ပေးပြီးအကြမ်းဖက်မှုတွေရန်လုံမှုတွေကိုအဆုံးသတ်ဖို့ကြိုးပမ်းနေပါတယ်ဆာရာဆမန်သတင်းပေးပို့ချက်ကိုကိုနေညင်းကတင်ပြပေးပါမယ်ခင်ဗျာ
Kiran Foundation ကျောင်းထဲကို Sabina Gatri လမ်းလျှောက်ဝင်လာတဲ့အခါကလေးတွေကသူ့ကိုစီးဖက်ကြိုဆိုကြပါတယ်။ဒီကျောင်းဟာပါကစ္စတန်ရဲ့စီးပွားရေးမြို့တော်ကရာချီကလူနေထူထပ်တဲ့ Library ရပ်ကွက်ထဲမှာရှိရပါ။နေပေါင်းများစွာ Library ဟာနိုင်ငံရေးနဲ့ရာဇဝတ်ဂိုင်းတွေကြီးဆိုးတဲ့နေရာဖြစ်ခဲ့ပါတယ်။ဒေသခံတဦးဖြစ်တဲ့ Yasin Ahmed က
အ
ရင်တော့ဒီလမ်းတွေကသွားလို့မရအောင်ပါပဲ။နေပိုင်းရောညပိုင်းမှာပါ။ဒီကျောင်းကိုလာလို့မရပါဘူး။ကြီးစံတွေကအချိန်မရွေးရောက်လာနိုင်ပါတယ်။
အိမ်တွင်းအကြမ်းဖက်မှုကိစ္စတစ်ခုကြောင့်ကထရီဟာဒီရက်ွက်ထဲကိုလွန်ခဲ့တဲ့နှစ်20ကရောက်လာခဲ့ပါတယ်။မန်းဘော်ကအကြမ်းဖက်မှုတွေဟာအိမ်တကားနောက်ွယ်ကမိသားစုတွေကိုအပြင်းထန်ထိခိုက်စေတာကိုသူတွေ့ခဲ့ပါတယ်။ဆဘီနာကထရီက
because of you know aggression
စိတ်ထဲကရန်လိုမှုတွေဒေါသတွေကြောင့်မိသားစုတွေကအငြေဆုံးလူသားတွေအပေါ်ဒီဒေါသတွေကတက်ရောက်သွားတတ်ကြပါတယ်။အာအနေဆုံးဖြစ်တဲ့အမျိုးသမီးတွေအပေါ်မှာလည်းတက်ရောက်ပါတယ်။
စိတ်ကျမ်းမာရေးကိုအာယုံဆိုင်တဲ့စောင်းရှောင်းမှုမျိုးကထာရီကဖန်တီးခဲ့ပါတယ်။ဒီကြောင်မှမကျင်သုံးခင်သူ့နီလန်းတွေကိုမိခင်နဲ့ကလေးအုပ်စုကလေးတွေမှာ10နှစ်လောက်နီးပါးကျင်သုံးခဲ့ပါတယ
်။ So understanding that what trauma does to a child
စိတ်ဒဏ်ရာတွေကကလေးတွေပေါ်ဘလို့တက်ရောက်လဲဆိုတာနားလည်ရင်လူကြီးဘဝအထိဘလို့ပါလာမလဲဒီတန်တရားကိုဘလို့ပြောင်းလဲနိုင်မလဲစဉ်းစားရပါတယ်။အမေရိကလူအဖွဲ့အစည်းတွေမှာပြောရေးဆိုခွင့်ရှိသူတွေဖြစ်လာပါတယ်။စိတ်ဒဏ်ရာတွေနဲ့သူတို့ရဲ့တက်ရောက်မှုတွေကိုပြောပြကြရပါတယ်။
ပြင်းထန်ပြီးအငင်းပွားစရာဖြစ်တဲ့ဥပဒေအရနှိမ်နှင်းမှုတွေကြောင့်လာယာရီရက်ွက်ဟာပြီးခဲ့တဲ့10နှစ်အတွင်းငြိမ်းချမ်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအရင်ကစိတ်တန်ရာတွေကကျန်ခဲ့ပါတယ်။နိုင်ငံရေးပါတီတစ်ခုရဲ့နှိမ့်ဆက်တဲ့အခန်းတစ်ခုပါတဲ့ဒီဆောက်အုံကိုကထာရီပရဟိတဖောင်ဒေးရှင်းက2014ခုနှစ်ကရယူခဲ့ပါတယ်။ပထမနှစ်မှာပဲအကြောင်းသူအကြောင်းသားကြီးတွေကိုစိတ်တန်ရာသက်သာအောင်ကူညီခဲ့ပါတယ
်။ I announced it as
ဒီနှစ်ကကူစားတဲ့နှစ်လို့သတ်မှတ်ကြေညာထားပါတယ်။ဒီနှစ်မှာဘာလေးလာမှုမှမလုပ်ဘူး။စာအုပ်တွေကိုပိတ်ထားပြီးကူစားကြပါမယ်။ရှယ်ယွန်းမှုတွေအပြစ်လိုခံစားရတာတွေလက်စားချေချင်တာဒေါသနဲ့ပောက်ကွဲတာတွေလူတိုင်းမှာရှိနေပါတယ
်။
အရင်ကသွေးဆွန်းခဲ့တဲ့နိုင်ငံတွေမှာအခုတော့နူးညံ့တဲ့စာသားတွေနဲ့ပြည့်နေပါပြီ။
school မှာ हमें प्लेस
ဒီမှာဆရာမတွေကချိုတာပြီးရိုက်လည်းမရိုက်ပါဘူ
းအကျင့်မကောင်းတဲ့ကိစ္စတွေကိုလည်းကူညီဖြေရှင်းပေးဖို့စိတ်ပညာရှင်တယောက်ကလည်းအငြင်းရှိပါတယ်အတန်းကြီးចောင်းသားတွေအတွက်တရားထိုင်တာဟာကိုယ့်ဘာသာကိုပြန်သုံးသပ်ဖို့အချိန်ရစီပါတယ်မိခင်ဖြစ်သူတွေကိုလည်းနေရပေးတင်ကြားအထူးဂရုစိုက်ပါတယ
် and you teach others at home
အိမ်ကလူတွေကိုလည်းကလေးနဲ့ဘယ်လိုဆက်ဆံရမလဲဆိုတာသင်ပေးပါတယ်ဘလို့စကားမျိုးပြောရမယ်ဘလို့စကားမျိုးကိုမပြောရဘူးလဲဆိုတာကိုလည်းသင်ပေးပါတယ
်သူ့ចောင်းသားတွေအများကြီးကရာချီမှာတက္ကသိုလ်တက်နေပါပြီဒါပေမဲ့လည်းသူ့နီလန်းကိုမယုံတဲ့သူတချို့ရှိတယ်လို့ကထာရီကပြောပါတယ်
There are people in Leari also who say that
ចောင်းသားတွေကိုချွတ်ချွတ်တတာဆက်ဆက်နေရင်ကလေးတွေနဲ့လုံထွေးနေရင်သူတို့တက္ကသိုလ်ကောင်းတွေကိုရောက်မှာမဟုတ်ဘူးလို့ Leari မှာရှိတဲ့သူတွေနဲ့ပညာသင်ကြားရေးကလူတချို့ကပြောခဲ့ပါတယ်အခုအချိန်မှာသူတို့မှားတယ်လို့တက်တည်ပြနိုင်တဲ့အတွက်ကျွန်မအလွန်ကိုဝမ်းသာပါတယ်
စာတင်ပေးပြီးစိတ်ရောဂါကုပေးတဲ့သူ့နီလန်းကြောင့်အတိတ်ကနဲ့မတူတဲ့အနာဂတ်မျိုးလူငယ်မျိုးဆက်သစ်တွေတည်ဆောက်သွားနိုင်မယ်လို့ကထာရီကယုံကြည်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီခေတ်ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့တောက်ကြမနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရဆိုရင်တော့ VUE email လိပ်စာက burmese@vuenews.com ဖြစ်ပါတယ်များ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။ကျမ၏ကဏ္ဍနဲ့တိုင်းရင်သတင်းလှအစီအစဉ်တွေမတင်ဆက်မီမှာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့စတင်ပါမယ်။လေဦးတော်လိုင်းအင်အားစုနဲ့တိုင်းရင်းသားမာမိတ်တွေရဲ့ထိုးစစ်ကိုမရှင်းနိုင်တဲ့စစ်ကောင်စီတပ်ဟာတိုင်းရင်းသားပြည်သူစစ်ပြည်ခိုင်ဖြိုးနဲ့ဖြူစောထီတွေကိုအုံပြုပြီးခံစစ်ကိုပြင်းနေကြောင်းဥအောင်ခင်ကသုံးသက်ရေးသားတာကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
မျိုးတော်လာရင်တိုင်းရင်းသားလွတ်မြောက်ရေးတိုက်ပွဲတွေဟာတစားတည်းတစ်ထက်တည်းဖြစ်လာတာကိုတွေ့ရတယ်လို့လွန်ခဲ့တဲ့မတ်လ12ရက်နေ့ကကျင်းပတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အစည်းအဝေးမှာယာယီသမ္မတဒူဝါလက်ရှိလကပြောသွားပါတယ်။ဆင်အာနာရှင်စနစ်ဖြုံရင်းရေးကိုတိုင်းရင်းသားမဟာမိတ် NUG အစိုးရနဲ့ပြည်သူလူထုပေါင်းပြီးစ조사နေတယ်လို့ဆိုပါတယ်။စနစ်တကျကြိုတင်ပြင်ဆင်မှုနဲ့ဗဟိုကူကဲမှုအားကောင်းတဲ့ဒေသတွေမှာတော်လှန်ရေးရလကောင်းတဲ့စီရေးရလကောင်းကိုတက်တူထမ်းမြတ်တွေ့ရတယ်လို့ဆိုပါတယ်။နင်းနဲ့ကန်ပြီးခုခံတော်လှန်နေတဲ့အစ်စ်မှာတင်းတိမ်နေလို့မရဘူးလို့ဆိုပါတယ်။စီရေးရလထွက်အောင်လုပ်ဖို့အထူးလိုအပ်ပါတယ်တဲ့။စစ်ကောင်စီကိုအနာပေးလို့မဖြစ်နိုင်တဲ့အတွက်အခုလိုအရှိန်ရနေတုန်းစစ်စင်ရေးကိုတိုးမြင့်ရမယ်လို့ဆိုပါတယ်။တံပူတော့နာနာနှက်ရမယ်အခြေအနေကိုရောက်နေပြီလို့ NUG ရာယီသမရဒူဝါလက်ရှိလကပြောသွားပါတယ
် KIA ကချင်လွတ်မြောက်ရေးတပ်နဲ့ KNLA ကရင်လွတ်မြောက်ရေးတပ်တွေဟာຫນွေဦးတော်လိုင်းအစပိုင်းကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ပညာသင်ကြားပေးပြီးစစ်ကောင်စီကိုတိုက်ခိုက်လာကြတာဖြစ်ပါတယ် KIA ဟာရခိုင်တပ်တော်ကိုပြုစုပြောထောင်တဲ့အဖွဲ့အစည်းလည်းဖြစ်ပြီးတအားလူမျိုးရေးတက်ကိုပြန်လည်ဖွဲ့စည်းရမှာလေအကူအညီအများကြီးပေးခဲ့ပါတယ်။လွန်ခဲ့တဲ့မတ်လ9ရက်နေ့ကစတဲ့ KIA ထိုးစစ်ဟာ၄ရက်အတွင်းစစ်ကောင်စီစခန်း20ကိုသိမ်းဆီးနိုင်ခဲ့တယ်လို့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်ဒါပေမဲ့ကချင်ပြည်နယ်မှာကချင်မဟုတ်တဲ့လီစုရဝမ်းလော်ဝော်လက်ချိတ်စတဲ့မျိုးနွယ်စုဝင်တွေဟာစစ်တပ်လက်ဝေကံပြည်သူစစ်ဒါမှမဟုတ်နယ်ခြားသောတပ်အဖြစ်အသုံးချခံနေတဲ့ပြဿနာရှိနေပါတယ်စစ်ကောင်စီတပ်နဲ့ပြည်သူစစ်ကတစ်ဖက် KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ရင်ဆိုင်တိုက်နေကြတာဖြစ်ပါတယ်ကချင်ပြည်သူစစ်တွေဟာမဆာလာခေတ်ကတည်းကရှိခဲ့ပြီးပုံစံအမျိုးမျိုးနဲ့ရပ်တည်နေတဲ့တပ်ဖွဲ့တွေဖြစ်ပါတယ်
ဒါပေမဲ့ဒီကိရိယာတီစစ်တပ်လက်အောက်ခံအဖြစ်ရပ်တည်နေတဲ့အဖွဲ့ကတော့အနည်းငယ်သာရှိပါတယ်။မြစ်စုံတဝိုက်မှာလှူရှားပြီးလဆန်းအောင်ဝါဥဆောင်တဲ့လဝရန်ပြည်သူစစ်၊တနိုင်းကလမုံပြည်သူစစ်၊လီဒိုလက်မဘော်ကရှရုစုပြည်သူစစ်၊ပူရာဝမြို့နယ်ကရဝမ်ပြည်သူစစ်၊စဒုံမြို့နယ်ကဘောင်လန်ပြည်သူစစ်နဲ့ကချင်အထုဒေသတည်ပန်းဝါအခြေဆိုင်စခုံတရင်ဥဆောင်နဲ့နေကြားဆောင်တက်တို့ဖြစ်တယ်လို့မလစနေရင်လေးတို့ KND ကချင်းတရင်မှာဖော်ပြပါတယ်။ဒီစုပြည်သူ့စစ်ကောင်းဆောင်သတိပြန်ချီဥရွှေမင်းကတော့မြကြီးနားဗမော်ကားလာမှာ KIA နဲ့တိုက်ပွဲဖြစ်ပွားပြီးမလ9ရက်နေ့ကလေဆုံသွားကြောင်းသိရပါတယ်
။တကယ်တော့ပြည်သူ့စစ်တွေဟာ KIA ကချင်းလူမျိုးရေးတပ်ကခွဲထွက်လာသူတွေဖြစ်ပါတယ်။ဥပမာ KIA တပ်မှုလက်ချင်းမျိုးနဲ့ဝင်စကုံတရင်ဟာ KIA နဲ့သဘောထားကွဲလွဲနေတာကြာပြီဖြစ်ပေမဲ့1989ရောက်မှကချင်အထူးဒေသတဲ့ကချင်ဒီမိုကရေစီသစ်တပ်မတော် NDAK ကိုဖွဲ့စည်းခဲ့တာပါ။လက်ချင်းနဲ့လော်အော်မျိုးနွယ်စုအများဆုံးပါဝင်တဲ့လက်နက်ကင်အဖွဲ့ဖြစ်ပါတယ်။2008အခြေခံဖွဲ့စည်းပုံအရပြည်သူ့စစ်ကိုအသွင်ပြောင်းတဲ့အခါ NDAK ဟာနေကြားဆောင်တပ်ဖြစ်လာပါတယ်။စစ်တပ်ဩဇာကံဖြစ်သွားတဲ့စကုံတရင်တပ်ဖွဲ့က2013မှာပထမဦးဆုံးအကြိမ် KIA နဲ့ထိတွေ့တိုက်ပွဲဖြစ်ပွားပါတယ်။အရိကစားပြီးကချင်မျိုးနွယ်စုအချင်းချင်းပဋိပက္ခစတင်ဖြစ်ပွားတယ်လို့ဆိုနိုင်ပါတယ်။အရင်ကနားလည်မှုရယူနိုင်ခဲ့တဲ့မျိုးနွယ်စုတွေဟာရံဘက်တွေဖြစ်လာကြပါတယ်။မျိုးနွယ်စုတွေမစည်းလုံးနိုင်အောင်စစ်တပ်ကဂျားဝင်တတ်ရှို့ပြီးကြိုးကန်တဲ့သဘောလည်းဖြစ်ပါတယ
်။လူဦးတော်လိုင်းကို KIA ကချင်နဲ့ KNL ကရင်ကရင်နီတပ်တွေကထောက်ခံအားပေးနေတာမို့ကချင်ကရင်နဲ့ကရင်ပြည်ပြည်နယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တွဲပီးစစ်ဆင်တာတွေများပါတယ်။ NUG သမ္မတကကချင်မျိုးသားဖြစ်ပြီးဝန်ကြီးချုပ်ကကရင်အမျိုးသားဖြစ်နေတာဟာလေတော်လှန်ရေးတဲ့ထင်ရှားတဲ့တင်ကြေတာတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာကချင်ပြည်နယ်မန်စီမြို့နယ်ကို NUG ကာကွယ်ရေးဝန်ကြီးဦးရီမွန်နဲ့ KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လွန်းတို့စခန်းကုန်းတွေကိုလှက်လှယ်စစ်ဆေးခဲ့ပါသေးတယ်။ဖြစ်ကောင်စီဟာຫນွေဥတော်လိုင်းကိုတွန်းလှန်နိုင်မဲ့အခြေအနေမရှိတော့ပါဘူး။ဒါပေမဲ့စစ်တပ်ကလည်းသူတို့နဲ့နှိစက်တဲ့ကျန်းဖို့ပြည်သူ့စစ်နဲ့ပြည်စောတီးတွေကိုစူပေါင်းပြီးနောက်ဆုံးခံစစ်ဆင်နွှဲနေပါတယ်။စစ်မှုထမ်းဥပဒေအရအတင်းအဓမ္မတက်သေးသွင်းပြီးစစ်တိုက်ခိုင်းမဲ့အစီအစဉ်ကိုအကောင့်ထည့်ဖော်နေပါတယ်။တက်သေးရောက်လာရင်အမိနာခံမှုစနစ်အရာခိုင်းတာကိုလုပ်လိမ့်မယ်လို့စစ်ကောင်စီကယုံကြည်နေပုံရပါတယ်။ဒါပေမဲ့ပြည်သူလူထုကိုတပ်ဖြတ်နေတဲ့စစ်တပ်ရဲ့အမိန့်ကိုမနာခံဘဲမျိုးဥတော်လိုင်းရင်းနဲ့ပူးပေါင်းလာသူတွေဒီနေ့တခြားတိုးပွားနေပါတယ်ခင်ဗျာ
။ခုတော့ကျမရေးကဏ္ဍအလှည့်ကြပါပြီညာဒီတစ်ပတ်မှာမျိုးပူလာချင်းအပူရှက်တာကိုပြုစုကူညီရေးကိုတင်ဆက်ထားပါတယ်ညာ။ပိုးပူလာနိုင်တဲ့အခုနွေရာသီမှာအပူရှက်အဖျားကြီးလာခဲ့ရင်ပိုးပြင်းထန်တဲ့အဆင့်မရောက်အောင်ရှေးဥသူနာပြုစုပေးဖို့ကျမရေးပညာရှင်တွေကသတိပေးထားပါတယ်ဒီအကြောင်းမြန်မာနိုင်ငံကနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျမရေးပညာပေးလုပ်ငန်းတွေတွဲလုပ်ကိုင်နေတဲ့ထရီယောဂါကုဆရာဝန်ဒေါက်တာအီကလီယာမိုးကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာအီကလီယာမိုးခင်ဗျာကျွန်တော်တို့နှွေရာသီပူပြင်းပြီးရေရှားပါလာချိန်မှာမြန်မာနိုင်ငံမှာဒီနှစ်ထူးခြားမှုနဲ့သတိပြုတဲ့ချက်မှတ်ရေးပြဿနာတွေအတွက်ပြီးခဲ့တဲ့ပတ်တုန်းကတော့ဆရာမရေအပူဒဏ်ကာကွယ်ရေးကိုအဓိကပြောပြီးမှဒီတစ်ပတ်တော့ဆရာမရေဒီပြင်းထန်တဲ့အပူရှက်တဲ့အဆင့်မှာပေါ့နော်ပြည်စုရေးနဲ့နောက်ထပ်ကူညီပေးတင်တာတွေကိုအဓိကပြောမှာမို့ဒီအပူရှက်ကိုအပူချင်းရုတ်တရက်တက်လာတာကို
ကျေးဇူးတင်တာကနေစရှင်းပြပေးပါလားဆရာမ
ဟုတ်ကဲ့အာဒီလိုအပူကြီးနေရင်အပူမြန်မြန်ကျအောင်လို့အတွက်ကိုအရေးပေါ်ပေါ့နော်ရှေးဦးသူနာပြုနည်းတွေဆောင်ရွက်ပေးတဲ့နဲ့အဲဥပမာဆိုလို့ရှိရင်ရေပတ်တိုက်ချပေးတာမျိုးလိုရေအေးနဲ့လောင်းချပြီးချိုးပေးတာမျိုးလိုပေါ့နော်လုပ်တဲ့နဲ့ရေပတ်တိုက်တယ်ဆိုရမှာတကယ်ကိုတစ်ခုလုံးကိုရေပတ်တိုက်ရမှာဖြစ်တယ်အာတစ်ခုလုံးရေချိုးချတာမျိုးဖြစ်စေဓမ္မမဟုတ်လဲအာရေအေးနဲ့မျက်နှာတုပ်ပွားကိုဆုတ်ပြီးတော့မှအာဒီရေအေးဆုတ်ထားတဲ့ရေစိုးဝင့်နဲ့အာဒီကုလုံးပုံမီချိုင်းတို့ပေါင်ချန်တို့ကအစပေါ့နော်လေပင်တို့ကအစအကုန်လုံးကိုပတ်ပြီးတော့မှခန္ဓာကိုယ်ကအပူချိန်ကိုကြာသွားအောင်လုပ်ပြရမှာဖြစ်တယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအချိန်မီရေပတ်တိုက်ပြီးတော့အပူချိန်အမြန်ပြန်ကြာသွားအောင်မလုပ်ပြနိုင်ရင်နောက်ထပ်စုံရတဲ့အနေအထားရှိသလားဆရာမ
ရှိပါတယ်ဒီအပူကြီးတဲ့အတွက်ကြောင့်ရေနောက်တစ်ခါသွေးပေါင်ချိန်လည်းပြေးကြတဲ့အတွက်ကြောင့်ရေတတိလက်သွားတဲ့အခြေဖြစ်သွားနိုင်တယ်အဲဒီလိုဆိုရင်ခရောင်ကဒန်းနေပြောတယ်နောက်တစ်ခါဒီတက်သွားတာဒီမျိုးအထိဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးအခါမှာခုနပြောတဲ့ရေနှမ်းများပြန်တိုက်ပြီးတော့ဖြည့်တင်းစင်နေဆိုပေမဲ့လည်းတတိလက်သွားတဲ့လူနာမျိုးတက်နေတဲ့လူနာမျိုးကတော့ရေမတိုက်ဖင်ဘူးရေတိုက်လို့ရှိရင်သူ့အတွက်ပိုပြီးအန္တရာယ်ဖြစ်နိုင်တယ်အဲ့တော့အဲ့လိုမျိုးတိတ်ပြီးတော့မှ3လက်တဲ့အဆင့်အပူကြီးတဲ့အဆင့်နဲ့သွေးပေါင်ချိန်တိတ်ကြပြီးတော့ဆိုတဲ့အဆင့်အထိတော့ဖြစ်ပြီးဆိုလို့ရှိရင်ကတော့အမြန်ပေါ့နော်ဒီကုသမှုယူစင်တဲ့ဥပမာဘာဖြစ်လို့လဲဆိုလို့ရှိရင်သူကရေတိုက်လို့မရတော့သူ့ရေတက်ပြန်ဖြည့်အတွင်းမှုအတွက်ကိုအကျော်စီအကျော်ကနေပြီးတော့မှပေါ့နော်ဒီ normal saline လိုဟာမျိုးရေတက်ပြန်ပြီးတော့မှအကျော်ကနေတစ်ဆင့်သွင်းပေးဖို့လိုအပ်လို့ဖြစ်တယ်နောက်တစ်ခါအောက်ဆီဂျင်ပေးဖို့လိုအပ်လို့ဖြစ်တယ်ဆိုတော့ကြောင့်မလို့ဆေးရုံအမြန်ဆုံးပို့တင်တယ်ဒီ heat stroke လို့ခေါ်တဲ့အပူဆက်တဲ့ဥစ္စာဟာမပေါ်တင်ပါဘူးတကယ်ကိုအရေးကြီးတဲ့ emergency အခြေအနေတစ်ခုဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အခုဆရာမဒီမြန်မာနိုင်ငံတဲကဒေသတွေအပြင်ပေါ့နော်အခုကစစ်ရှောင်တွေလည်းများလာတော့ဟိုစစ်ရှောင်တွေကလူနေခေါင်းပြင်းပါဟု
တ်ကဲ့
သူတစ်ပင်မရှိတဲ့နေရာမှာယာယီတဲတွေထုတ်ပြီးရနေကြတာပေါ့နော်အဲ့ဒီအနေထားကလည်းဒီအပူချိန်ကိုပုံမြင့်စင်တဲ့အနေထားမျိုးဆရာမအဲ့ဒါကောတတိပေးနေတာရှိသေးလား
အော်မှန်ပါတယ်စစ်ရှောင်တွေကလေတချို့ဒေသတွေမှာဟုတ်တယ်ဒီစကိုင်းတိုင်းတို့မကွေးတိုင်းတို့လိုမျိုးမှာဆိုလို့ရှိရင်တောတောင်နေပါတဲ့တောတောင်မရှိတဲ့အတွက်ကြောင့်မလို့သူတို့ကတကယ်ကိုပဲဟိုလွင်ကြီးခေါင်ထဲမှာလေကွင်းထဲမှာဓမ္မမဟုတ်လဲမြေကမ်းပေးမှာတဲတောင်နေပေါ်မှာသူတို့ဟာဟိုယာယီတဲထိုးပြီးတော့ပေါ့နော်စစ်ဆောင်နေကြရတဲ့ပြည်သူတွေအများကြီးပါဒုက္ခရောက်တာအများကြီးပါဆိုတော့ခုဒီလိုမျိုးနွေရာသီရောက်လာတဲ့အခါမှာဒီအပူချိန်တွေကလည်းမြင့်မားလာတဲ့အခါမှာတို့မှအရေးအာဝါဒစွစွပြောတဲ့ကာကွယ်မှုအနေနဲ့အရေးအောက်မှာနေပါအေးတဲ့နေရာမှာနေပါလို့ဆိုတဲ့အခါမှာတို့မှဒီတဲတောင်တွေနဲ့လွင်ကြီးခေါင်မှာနေတဲ့အခါမှာအရေးအောက်မှာနေဖို့အတွက်အခွင့်အလမ်းမရှိပါဘူးတို့ကတကယ်ကိုအပူအောက်မှာတိုက်ရိုက်နေရတာမျိုးတွေဖြစ်တော့တို့အတွက်ဆိုလို့ရှိရင်စိတ်ပူပန်စရာအနေထားဖြစ်ပါတယ်ဒီတို့အတွက်မှရွေးချယ်စရာဒီပို့ပြီးတော့မှနေပါသွားမယ
်ဟုတ်ကဲ့အဲ့ဒီတော့ဘလို့ဆက်ဖြစ်လာမှာဆိုရင်လည်းဆင်ပါ
တယ်ဒီအပူဆက်တဲ့အပူဆက်လို့ဖြစ်တဲ့ယောဂါတွေ heat stroke တွေဖြစ်ဖို့အနေထားတွေ NDA တွေပုံပြီးမြင့်မာသွားမယ်အထူးသဖြင့်တော့တက်ကြီးရွယ်တွေကလေးတွေအတွက်ဒီလိုအပူဆက်တဲ့ပြဿနာမျိုးတွေကိုခံစားဖို့နဲ့မလိုလားအပ်တဲ့အသက်ဆုံးရှုံးမှုအထိ NDA မျိုးတွေဖြစ်ဖို့ကပိုပြီးတော့မှများနေမှာဖြစ်ပါတယ်အဲဒါကြောင့်မလို့သူတို့အတွက်ဆိုလို့ရှိရင်လည်းပဲအခုဒီကျမရေဝန်ဆောင်မှုတွေကိုပေးနေတဲ့အစိုးရအဖွဲ့အစည်းတွေရောနောက်တစ်ခါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူတို့ခြေပြုအဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေပေါ့နော်အကုန်လုံးကနေပြီးတော့မှဒီစဉ်းစားပြီးတော့ပုံမှုပြီးတော့မှကျမရေပညာပေးတာရောဝန်ဆောင်မှုတွေရောပုံမှုပြီးတော့ပေးစီချင်ပါတယ
်ဟုတ်ကဲ့ဒီနေ့မှဘလို့ဝန်ဆောင်မှုတွေကိုပေးစီချင်တယ်ဆင်မ
အခုဒီလူမျိုးပေါ့ညရာဒီပူပြင်းလာတဲ့အခါမှာရေတက်ဆုံးရှုံးမှုများတယ်အတွက်ကြောင့်မလို့ရေတက်ပြန်ဖြည့်တင်းဖို့ဆိုတာကရေရှားပါတယ်ဆိုတဲ့အခါမှာလေအဓိကတော့တောက်သုံးရင်ပြဿနာနေရေမျိုးများပြန်တောက်ရမယ်ဆိုတဲ့အခါမှာတောက်ရေတန်ရှင်းသောတောက်ရေသို့မဟုတ်လေဒီတောက်ရေပေါ့နော်အဓိကတော့လိုအပ်တာပါဒါကြောင့်မလို့လေကျွန်မအကျံပြူချင်တာကတော့ကျွန်မတော့စန္ဒာဖြစ်တာပေါ့နော်သူတို့ဒီစစ်ဆောင်ပြည်သူတွေရောအထွေထွေအဖြစ်အားလုံးပြည်သူတွေအားလုံးရောပေါ့နော်ဒီလိုမျိုး၆တွေ့တဲ့ပူပြင်းတဲ့ဒေသတွေမှာရှိနေတဲ့ရေရှားပါပြီးရေမရတဲ့ဒေသတွေဒီသခိုင်းမကွေးအပြင်ရခိုင်ကြရကရင်ဒီပေါ့နော်ကြရကရင်ဒီဒီရှမ်းပြည်ချင်းပြည်စရှိတဲ့ပြင်ဒီလိုဒေသတွေကိုရေရရှိဖို့ပေါ့နော်ရေရရှိဖို့ကိုအဖွဲ့အစည်းတွေကနေပြီးတော့မှအစိုးရရောအစိုးရမှုတဲ့အဖွဲ့အစည်းတွေရောမှဒီရေဆိုတာမှာအဓိကတော့တောက်သုံးရေရရှိဖို့ပေါ့နော်တောက်သုံးရောဆိုတော့ရေဓာတ်ဆုံးရှုံးတဲ့အခါမှာရေများများပြန်တောက်ပေးရမယ့်အခါမှာတို့ကတောက်သုံးရေလိုပါတယ
်ဟုတ်ကဲ့အဲ့ဒီတော့
ဒီနေ့ရေရှားပါနိုင်မှုကဘယ်လိုထူးခြားလာတဲ့ထင်တယ်ဆင်မလဲတောက်တုံးကြီးရလဲပဲဘေးမှာတဘာဝပုံဝင်ချင်ကနေရတဲ့တောက်တုံးကြီးရလေရှိကလည်းပဲရေဆုစီပေါ့ရေအရင်မြစ်တရားလည်းပဲခန်း၆ဆုံးရှုံးနေရတယ်ရှိခဲ့အတွက်ကြောင့်မရေအရင်မြစ်တွေနေပါနေတယ်ဘာလို့လဲဆိုလို့ရှိရင်ဒီတဘာဝတောတောင်းနေရနေပြီးတော့မှရှိတဲ့ရေအရင်မြစ်တွေကိုယ်တိုင်ကလည်းပဲခန်း၆ပြီးတော့မှရှားပါတဲ့အတွက်ကြော တခါမှအပူချိန်မြန်မာလိုနွေရာသီရောက်တိုင်းရေရင်မြစ်တွေနဲ့ပါခန်းချောက်ရှားပါသွားတဲ့အထဲမှာတစ်ဖက်ကလည်းပဲဒီရေရင်မြစ်တွေကိုမျှဝေသုံးဆရမယ်လူဦးရေပမာဏတွေကလည်းများလာတဲ့အတွက်ကြောင့်မလို့လူအပ်မှုပေါ့နော်များလာတဲ့ supply ကနေပြီး demand ကများနေရပေါ့နော
်ဟုတ်ကဲ့ဒီအတွက်ပါထက်အကြံပြုရှင်လေးလက်ဆက်ပ
ါဒီခါမှာတို့အတွက်ကိုလူသားချင်းစာနာထောက်ထားမှုအနေနဲ့ကုညီထောက်ပံ့ရေးတွေလိုပါတယ်တောက်ရေပေါ့နော်တောက်သုံးရေလှူဒန်းတာမျိုးတွေအလှရှင်တွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့မဟုတ်ပါဘူးပုဂ္ဂလိကအလှရှင်တွေအနေနဲ့မှလည်းပဲဒါမျိုးလေးတွေကိုလှူဒန်းနိုင်ပါတယ်ဒီတောက်ရေလှူဒန်းတာသုံးရေလှူဒန်းတာလေးပေါ့နော်ဆိုပြီးတော့မှလုပ်ကြည့်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်ပ
ါအခုတော့တိုင်းရင်သတင်းလွှာကဏ္ဍမှာစစ်ကောင်စီတပ်စခန်း5ခုကိုဗုဒ္ဓုံနေရောက KIA နဲ့ KPTF ပူပေါင်းတပ်ဖွဲ့တွေကတင်ပိုက်ခဲ့တာတခါရခိုင်ပြည်မောင်နှောမြို့နယ်ကတမန်သားရဲခင်းစခန်းကစစ်ကောင်စီတပ်သား100လောက်ကိုရခိုင်တပ်တော် AAC မှာလက်နက်ချညှန့်ခံခဲ့တာဆတဲ့တိုင်းသားဒေသတွေကသတင်းတွေကိုတိုင်းရင်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ညာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်တီသားတိုင်းသားတည်င်းတောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မောမောလွေကျဲလမ်းမှာရှိတဲ့စိန်လုံတောင်နာကစိတ်ကောင်းစီတက်စကန်5ခုကို KIA နဲ့ KPDF ဖူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မောင်တော်မျိုးနယ်ထဲမှာရှိတဲ့တမန်သားရဲကင်းစကန်ကစိတ်ကောင်းစီတပ်သား100လောက်ဟာရခိုင်တပ်တော်စီမှာလက်နက်ချအညံ့ခံခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့တစ်တုံညာနှစ်ခုစစ်စင်ရေးတဲ့ပျက်စီးသွားတဲ့လာရှိုးမျိုးနယ်တန်လွေမြစ်ကမ်းဘေးမှာရှိတဲ့မိုင်းကျက်အုပ်စုတွေကအိမ်တွေဈေးတွေနဲ့ဘုံကြီးကျောင်းတွေကိုစစ်စင်ရေးမှာမပါတဲ့ဝါတပ်ဖွဲ့ကပြန်လည်မုံမှန်ပေးဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်မိုးမောက်လွယ်ကျဲလမ်းရှိစိန်လုံတောင်ငားကစစ်ကောင်စီတပ်စခန်းငါးခုကိုပုတ်ထုနေမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူပေါင်းတပ်ဖွဲ့တို့ကတင်ပိုင်နိုင်ခဲ့ပါတယ်။စိန်လုံတောင်နာကစစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတွေဖြစ်တဲ့ရောယုံ၊ရှန်တိုင်၊ဖာလန်၊ပန်ယောင်၊လော့မွန်နဲ့လော့ဒန်တပ်စခန်းတွေကို KIA နဲ့ပူပေါင်းတပ်တို့ကတင်ယူနိုင်ခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်ကပြောပါတယ်။ဒါအပြင်လွယ်ကျဲမြို့နားကကောင်ငူတပ်စခန်းကိုလည်းတင်ယူထားပြီးလို့ဆိုပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သား100လောက်တနင်္လာနေ့ကရခိုင်တပ်တော် AAC မှာလက်နက်ချအညံ့ခံခဲ့တယ်လို့ ULAA ကထုတ်ပြန်ပါတယ်။ AA ရဲ့ထူးဆစ်စင်တိုက်ခိုက်မှုကိုခံရပြီးနောက်အဲ့ဒီရဲကင်းစခန်းကတပ်သားတွေဟာ AAC မှာလက်နက်ချခဲ့တာဖြစ်ပြီးစစ်အုံဆောင်ပစ္စည်းတွေနဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းယူနိုင်ခဲ့ပါတယ်။တမန်သားစခန်းသိမ်းတိုက်ပွဲတွေထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား20ကျော်ရဲ့အလောင်းတွေကိုလည်းရရှိခဲ့တယ်လို့ AA ကဆိုပါတယ်။
မွန်နေ့ကရင်အစက်ကတရနာရဲစခန်းမကြည်စစ်ကောင်စီဖက်ကလေချောင်းရေချောင်းခြေလျင်စစ်ချောင်းတွေနဲ့ပါအပြင်းခံခုခံကာကွယ်နေတာကြောင့်တောင်တောင်းနဲ့ချီတဲ့ဒေသခံရွာသားတွေဟာဘေးလွယာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မော်လမြိုင်မြို့ကနေမိုင်90လောက်ဝေးပြီးဂျိုင်းမြစ်ကန်းတဘေးမှာရှိတဲ့ကော့ဘိန်းကော့ပေါက်ကော့ပလိုင်းတမဒတ်တန်ကလောင်တရနာကော့တက်စတဲ့မွန်ရွာတွေရဲ့အနီးနားပတ်ဝန်းကျင်တဝိုက်မှာမထင်မထင်တလို့စစ်ကောင်စီရဲ့ရေတပ်စစ်တင်းမော်တွေကအမြောက်တွေနဲ့ပစ်ခတ်နေတဲ့အပြင်
င်လေရင်နဲ့ပါပုံကျဲနေပါတယ်။ဒါအပြင်ချင်းလင်းတပ်ဖွဲ့တွေကပါလက်ပတ်ပိတ်ဆို့နေတာကြောင့်ဒေသခံရွာသားအများစုဟာနေရအိုးအိမ်ကိုစုခွာပြီးဘဲလွေရကိုထွက်ပြေးသိမ်းရှောင်နေရတယ်လို့နီးစပ်သူတယောက်ကပြောပါတယ်။မွန်ကရင်ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေကမွန်နဲ့ကရင်ပြည်အစပ်ကကော့ပင်ရဲစခန်းကိုမတ်လ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးနောက်ထပ်အချက်ချာကြတဲ့ဒေနာရဲစခန်းမကြီးစစ်တပ်ဖက်ကခုခံတိုက်ခိုက်နေတာဖြစ်ပါတယ်။
နလာအကြပိခတ်တိုက်ခိုက်မှုတွေငြိမ်နေတဲ့ရှမ်းပြည်မြောက်ပိုင်းလာရှူးနဲ့တိမ်နေမြို့မှာမလာနောက်ဆုံးပတ်တဲ့လက်နေကြီးတံပြန်ကြားရတာကြောင့်လာရှူးမြို့ခံတွေတိုက်ပွဲပြန်လည်ဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။မလာ26ရက်နေ့ကလာရှူးမြို့ဗန်ဟုံးရက်ကွက်ဖက်မှာခလာရ41ကပြစ်တဲ့လက်နေကြီးရှစ်လုံးထက်မနည်းကျခဲ့တာကြောင့်ရွာသားတွေပုန်းကူခြင်းနဲ့တိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီနေ့မှာပဲတိမ်နေမြို့ဖက်မှာတော့နမ်ဆလတ်တိုက်နေတဲ့တွာလာလှုပ်ရှားနေတဲ့ SSPP SSA နဲ့ MNDA တို့တိတိပွဲဖြစ်ပွားနေပြီးဦးကန်တပ်ဖွဲ့ MNDA ကနေ drone shot တိုင်ဒုံးတွေနဲ့ပြန်လည်တိုက်ခိုက်ခဲ့တယ်လို့တိမ်နီဒီတာခံကပြောပါတယ်
ချင်းပြည်နယ်တီတိမ်မြို့နယ်မှာစစ်မှုမထမ်းမနေရဥပဒေအရအတင်းအဓမ္မစစ်သားစုဆောင်းပေးနေတဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်း9ယောက်ကိုချင်းကာကွယ်ရေးတပ်ဖွဲ့ PDF ဆိုလန်းကဖမ်းဆီးလိုက်ပါတယ်။မတ်လ25ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ PDF ဆိုလန်းကတာဝန်ရှိသူကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေထဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနကစီးရီးတယောက်မြို့နယ်အာကာမှုစီပင်ဌာနကလက်ထောက်အင်ဂျင်နီယာမွေးမြူရေးနဲ့ကုသရေးဌာနကဒုကြီးချုပ်နဲ့လူဝင်မှုကြီးကြပ်ရေးဌာနကငွေတန်းစီရို့ပါဝင်ပါတယ်စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေနဲ့စစ်သားစုဆောင်းမှုတွေမှာပူပေါင်းလှောက်ဆောင်နေသူတွေကိုစက်ပြီးအရေးယူသွားမယ်လို့ PDF ဆိုလန်းကထုတ်ပြန်ထားပါတယ်
ကရင်စစ်ဘေးရှောင်တွေစားနပ်ရိက္ခာပြတ်လတ်မှုမရှိစေရေးတဲ့အနေကြားကနေစိတ်ပျို့ရေးလုပ်ငန်းတွေကိုလုပ်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းရှိစစ်ဘေးရှောင်ပြည်သူတွေနဲ့ဖရိုဆိုအနောက်ဖက်ချမ်းကစစ်ရှောင်တွေဟာစစ်ဘေးရှောင်ကာလကြာလာတဲ့နဲ့အမျှအလူရှင်တွေရှားလာတာကြောင့်စားနပ်ရိက္ခာပြတ်လတ်မှုမရှိစေရေးမင်းမြို့မိုင်းအန်ဒရီရီကြားကနေစိတ်ပျို့ရေးလုပ်နေကြတာဖြစ်ပါတယ်ကရင်စစ်ဘေးရှောင်တွေကအခုဆိုရင်စပားပြန်ဆိုင်နေကြတယ်လို့ကရင်လူသားချင်းစာနာထောက်ထားမှုအသင်း KHD ကတာဝန်ရှိသူကပြောပါရယ်စစ်ကောင်စီတပ်တွေကမြေမြုံမိုင်းအများအပြားကိုထောင်ထားတဲ့အတွက်အန္တရာယ်ရှိနေတယ်လို့ဆိုပါရယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တန်လွင်မြစ်ကမ်းဘေးကမိုင်းကျပ်အုပ်စုထဲမှာတစ်လုံးကနှစ်ခုဆစ်စင်ရေးတဲ့ပျက်စီးသွားတဲ့နေအိမ်တွေဈေးဆိုင်တွေဖုန်ကြီးကျောင်းတွေကိုဆစ်စင်ရေးတဲ့မှာမပါတဲ့ဝါတဖွဲ့ကပြန်လည်မွတ်မတ်ဖို့ရောက်ရှိနေကြပါရည်တန်လွင်မြစ်ကရိုးစိတ်ကနေမိုင်းကျပ်အုပ်စုအထိကားလမ်းဖောက်ပေးဖို့နဲ့ဒေသထွက်သီးနှံတွေရောင်းဝယ်ဖို့အတွက်ပွဲရုံစောက်ဖို့ကနဦးလှုပ်ဆောင်သွားဖို့လည်းရှိနေပါရည်နမ်ဟောင်ကတင်ဆက်ပေးမှဖြစ်ပါရည်
အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခါတိုင်းအခြေဆိုင်ရာလာရှိုးမြို့အရှိဘမိုင်60အကွာမှာရှိတဲ့မွန်ကက်အုပ်စုဟာတစ်တုံညာနှစ်ခုစစ်စင်ရေးကာလကနိုဝင်ဘာလကုန်အထိစစ်ကောင်စီပြည်သူ့စစ်ပူးပေါင်းတပ်နဲ့တအန်း TNL ကိုကန် MNDAA ပူးပေါင်းတပ်တို့ကြားကတိုက်ပွဲကြောင့်အင်ချီတရာနီးပါးပျက်စီးခဲ့ပါတယ်။တိုက်ပွဲအပြီးနှစ်ဖက်တပ်တွေဆုတ်ခွာသွားခဲ့ပေမဲ့တိုက်ပွဲမှာမပါတဲ့ UWSA ဝတ်တပ်ဖွဲ့ကလာရောက်တပ်စခန်းချထားပြီးပျက်စီးသွားတဲ့နေအိမ်တွေကိုပြန်လည်ပြုပြင်ဖို့နဲ့ကလန်ဖောက်လို့ဖို့အတွက်လူထုနဲ့ဆွံ့ရခဲ့တယ်လို့မိုင်းကျက်ဒေတာခံကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ကောင်းတဲ့ပြောတာကိုမှတော့ဒီနမွန်ကတော့ဖက်ဖက်ကလာတိုင်းပြည်ပိုင်ကာလန်ဖောက်ပြီးခင်းလေးဖို့လေလမ်းအကျယ်က48ပြည်လမ်းအရှည်က10မိုင်ကျော်မယ်ထင်တာပဲတန်တွင်မြစ်ကန်တာတန်တန်ဂရုစိတ်ကနေရွာအထိပေါ့ပြီးခဲ့တဲ့စနေနေ့ကဘုံကြီးကျောင်းမှာရွာလူတွေနဲ့ခေါ်တွေ့ပြီးတော့ပွဲယုံဆောက်ပေးမဲ့အကြောင်းတွေပြောရတယ်အိမ်တွေဘုံကြီးကျောင်းတွေကိုလည်းအလင်းတင့်တယ်လို့ပြန်လဲတိဆောက်ပေးမယ်လို့တော့ပြောရတယ်လေ
မန်ချက်အုပ်စုထဲကစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်စခန်းနားမှာရှိတဲ့ဝမ်လုံနဲ့ဝမ်ကတ်ယွာကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။အခုလိုဝါတပ်ဖွဲ့ကနေလာပြီးစီစဉ်နေတာကိုဒေသခံတွေကသဘောမတွေ့ကြပေမဲ့ဒေသခံတွေကို၃နှစ်အခွန်ကင်းလွတ်ခွင့်ရအောင်ဆောင်ရွက်ပေးမယ်ဆိုတာကြောင့်ကျေနပ်လိုက်ကြရတယ်လို့လာရှိုးရောက်ဒေသခံတယောက်ကအခုလိုပြောပါတယ်။
တိုက်ပွဲကြောင့်ရွာနေရွာကအိမ်ခြေတရာလောက်လုံးဝကိုပျက်စီးသွားတယ်။ကြံတဲ့အိမ်တွေလည်းကြီးစားဘုံစားထိမှန်ပျက်စီးတာတွေရှိတယ်။အဲ့ဒါတွေကိုဝါတပ်ဖွဲ့ကပြန်နေပြုပြင်ပေးမယ်လို့လာပြောထားတယ်လေဝါစစ်သားတွေက။ပြီးတော့လူထုစီကနေပတ်စံတော့ဘာမှတော့မကောက်သေးပါဘူး။ရွာသားတွေကိုလည်းမာတွားသေးတယ်။ရှမ်းတပ်ဖွဲ့အပါဝင်ပေအဖွဲ့ပဲ အခွန်ကောက်ကောက်ဘဒုကိုမှအခွန်မပေးဖို့ဆိုပြီးတော့မှလာပြောတာတွေလည်းရှိသေးတယ်မထည့်ကြဖို့ပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးဝတ္တဖွဲ့ရဲ့ပြောရေးဆိုခွင့်ကိုဆက်တွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးမိုင်းချက်အုပ်စုဟာမိုင်းရော်တိုက်နေတဲ့မိုင်း30လောက်ဝေးပါတယ်အရင်ကပြည်တော်စုကာလာမကြီးပိတ်ရင်တရုတ်နယ်စဖက်ကိုပို့မဲ့ကုန်ကားတွေလာရှိုးမိုင်းချက်လမ်းကနေတန်လွင်မြစ်ကိုဖောင်းနေကူးပြီးကွန်လုံဟိုပောင်နဲ့ချင်းရွှေဟော်ကိုပို့ဆောင်ကြပါတယ်ဒီတန်လွင်မြစ်ကရုစိတ်ကနေမြစ်ကူးဒါထိုးလိုက်ရင်တရုတ်နယ်စာအထိတိုက်ရိုက်သွားလို့ရတယ်လို့လာရှိုးမြို့မှာရှိတဲ့ရမခတိုင်းရုံအတွက်လဲစီရေးအရာအရေးပါတဲ့နေရာဖြစ်ပါတယ်
ကရင်ပြည်ကော့ခရိတ်မြို့နယ်ထဲမှာရှိတဲ့ကော့ဘေးရေစခန်းကိုမွန်ကရင်တော်လှန်ရေးပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
တိုက်ပွဲထဲမှာစစ်ကောင်စီဘက်ကရောက်40နီးပါးလောက်လက်နက်ချခဲ့ပါတယ်။ကော့ဘိန်ရဲစခန်းကိုတော့မလ25ရက်မွန်လယ်ပိုင်းမှာတင်းယူနိုင်ခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတမ22လက်အောက်ခံခမရ213ရာဘူဂျီတယောက်ရဲအုပ်စခန်းမှုပါဝင်စစ်သားနဲ့ရဲတွေရဲမိသားစုတွေလက်နက်ချခဲ့တယ်လို့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSP AD ဖွဲ့ပြောခွင့်ရနန်းပညာမောင်ကပြောပါတယ်။
ဒီကော်ပိန်ကြီးရောမှာရှိတဲ့ရဲစခန်းကို25ရက်နေ့နေ့နဲ့နှစ်နာရီဝန်းကျင်ခန့်မှာတင်ပြရရှိခဲ့တယ်။ဒီတိုက်ပွဲမှာကြတော့ဒီစကားစပက်ကပေါ့နော်စစ်တပ်ပူစစ်သားပေါ့နော်38ဦးနဲ့ဒူဒူမီတာစု71ဦးသူတို့လည်းနဲ့ချပြီးတော့ပဲနဲ့ဒီကတော့ကျွန်တော်တို့ဒီ28လက်အဲ့လောက်ကြီးကျွန်တော်တင်ပြရရှိခဲ့တာဖြစ်တယ်။
အဲ့ဒီနေ့တိုက်ပွဲမှာတော်လှန်ရေးပူပေါင်းစစ်ကြောင်းဘက်ကဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့စစ်တပ်ဘက်ကလည်းနေရင်ကနေဘုံတွေကျဲတဲ့အပြင်စစ်တပ်တွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့မြေမဖော်လို့တဲ့ကော့ဘိန်ရွာသားတယောက်ကပြောပါတယ
်။ဆားလေဒီရောင်ဘုံရှိရောရောင်ဘုံရှိရောတော့ရှိခံတာရောင်ကတော့တတ်မတော်လားဒီရောက်အောင်ပြန်လူငါရောက်ကြာကျွန်တော်မလူအာလေးကပြန်ရောက်တော့တော့တော့တင်းလေးပြန်လာအဲအဲ့မှာကျလိုက်ရောဟုတ်တယ်တို့ရေစကံဝိုင်းလားဒီမြန်သာဘောနယ်ဝဲပြစ်တယ်ဆိုအာစစ်ချာဟေးယက်စတာဘီ
တိုက်ပွဲတွေကြောင့်ကော့ဘဲရွာနီးသွားရှိရွာပေါင်း9ရွာကရွာသားတွေထွက်ပြေးနေရတယ်လို့လက်နက်ချခဲ့တဲ့အဖွဲ့တွေမှာမွန်ငင်းချမ်းရေးအဖွဲ့ဝင်တွေလည်းပါဝင်နေတယ်လို့ဒေသခံမွန်ဆရာတော်တပါးကမွန်မာသားနဲ့အခုလိုမိုက်ပါတယ်
တော်ရန်တန်အဘလောဘမော်ရီရေးစေစခန်း
တည်တင်းတွေမှာတွေ့ရတာကလက်နဲ့ချရတယ်ဆိုပဲရေစခန်းမှာရဲတွေလည်းတိတ်မရှိတော့ပါဘူးမုံငင်းချမ်းရေးအဖွဲ့နိုင်ရှောင်းရဲ့တပည့်ပိုချုပ်အောင်နိုင်ရဲ့တပည့်တွေပဲရှိနေတာရဲနဲ့ပေါင်းပြီးတော့လောင်ကစားဝိုင်းတွေဖြန့်စားကြတဲ့အဖွဲ့ပဲပေသွားခုခံပါမလဲလက်နဲ့ချမှာပေါ့ကော့ဘိန်းရွာအစုံဘက်မှာလောင်ကစားဝိုင်း24နိုင်ဖြန့်ထားပြီးတော့အကောက်ကောက်တဲ့အဖွဲ့တွေပဲ
မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NNSB AD တပ်ဖွဲ့မွန်လီဘရေးရှင်းအာမီ MRA KNU လက်အောက်ခံလိုင်းယံပတ်တလျင်ကြားဖြူစစ်ကြောင်းနဲ့ဂလုံစစ်ကြောင်းစတဲ့ပူပေါင်းတပ်ဖွဲ့တွေကမလ24ရက်နေ့မြက်ပိုင်းမှာကော့ဘိန်ရင်စခန်းကိုစတင်တိုက်ခိုက်ခဲ့ပြီး25ရက်နေ့မှာတင်းယူနိုင်ခဲ့တာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မောမောက်လွယ်ကျဲလမ်းရှိစိန်လုံတောင်နားကစစ်ကောင်စီတပ်စခန်း၅ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူပေါင်းတပ်ဖွဲ့တို့ကသိမ်းပိုင်နိုင်ခဲ့ပါတယ်ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်တားရဲကင်းစခန်းကစစ်ကောင်စီတပ်သားတရာလောက်ရခိုင်တပ်တော် AAC မှာလက်နက်ချအညံ့ခံခဲ့တယ်လို့ ULEAA ကထုတ်ပြန်ပါတယ
်သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
တိုင်းရင်သတင်းတော်နားဆင်ကြရပါဗျာအခုတော့ကြမ်းနေတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာအစ္စရေးရဲ့ Rafah စစ်ဆေးကိုခဏဆိုင်းငံ့ထားပြီးအစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့ဆွေးနွေးပွဲကိုပြန်လည်စီစဉ်နေတယ်လို့အေဘီရောကပြောပါတယ်အနည်းဆုံးအဲ့ဒီစီဝေးအပြီးထိစစ်မဆင်ဘူးလို့အမေရိကန်ကမျှော်လင့်ထားကြောင်းရသလုံရွေးကောင်စီပြောရေးဆိုခဲ့ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်တခါယူကရိန်းစစ်ပွဲမှာတော့ယူကရိန်းကိုစီးရဲအကူအညီပေးဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့ပြောခဲ့ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လက်စကီကပြောပါတယ်အမေရိကန်အောက်လွှတ်တော်မှာယူကရိန်းအကူအညီပေးဥပဒေတည်ပြုနိုင်မှုအလွန်ကိုအရေးကြီးတယ်လို့သူကဆိုပါတယ်အင်ဒိုနီးရှားအခြေကမ်းခြေကိုရောက်လာခုံလုံးနေကြတဲ့ရ ेंजर တွေကိုသူတို့ယာယီခိုးနားရနေရာကနေရွှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကဗိုလ်တုံးတွေကပြောပါတယ်။ရေတပတ်တုံးကလူ150လောက်ပါလာတယ်လို့ပြောတဲ့ရ ेंजर လီမောက်လို့အဲ့ဒီထဲကဒုက္ခသည်85ယောက်လောက်ကိုကယ်တင်ပြီးသူတို့ကိုချက်ချင်းဒီအဆောက်အအုံအဟောင်းထဲမှာထားပေမဲ့ ဒေသခံတွေကအင်္ဂါနေ့ရဝေရောက်ပြီးထွက်ခိုင်းခဲ့ကြလို့အခုလိုပြောင်းရွှေ့ပေးခဲ့တာပါနောက်ဒေသတွေသတင်းတပုတ်မှာတော့တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်သမောတစည်းကိုတရုတ်ကတိုက်ခိုက်တာဟာအနေနဲ့ကြီးတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ကကြာသပတေးနေ့ကပြောပြီးပြန်လည်လက်ထုတ်ပြန်လို့မယ်လို့ပြောလိုက်ပါတယ်ခင်ဗျာသတင်းချင်းချုပ်တွေကတော့တော့ပါပဲခင်ဗျာကုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်အစီအစဉ်ကို Radio ပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာသတ်တော်ရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ညီငယ်ပါခင်ဗျာ